ရန်ကုန်မြို့မိုးဝဝိပဿနာတရားစင်နယ်လုပ်ငန်းရှင်ပြန်ပွားရေးဖွဲ့ချုပ်ဒီနေ့25ရက်3လ2002ခုနှစ်နနက်9နာရီချိန်တွင်ကမ္မထာနာသရိယဆရာတော်ဥစ္စန္ဒဝရဘိဝန္တအရှင်သူမြတ်ဟောကြားတော်ခန္ဓာညာရောက်တည်တည်ပြီးပရိစ္ဆတ်သမုပ္ပါဒ်သင်္ဍန်တရားတော
်ဘုရားကောင်းတို့ယခုအချိန်ခါမှာစာပြီးပရိစ္ဆတ်သမုပ္ပါဒ်တရားနာကြားကြရမှာဖြစ်ပါတယ်ဒီနေ့1963ခုနှစ်တပေါင်းလာစား12ရက်နေ့ရန်ကုန်ဗဟန်းမြို့နယ်မဂ္ဂဝိပဿနာတရားစင်လုံငန်းစဉ်ပြန်ပွားရေးဖွဲ့ချုပ်ခြင်းမှာရှင်းပြပြလို့အပ်သောမဂ္ဂဝိပဿနာ10ရက်တရားသခန်းပွဲကြီးမှာဒီနေ့6ရက်မြောက်နေ့ဖြစ်ပရိသတ်သမုပ္ပါဒ်တရားများဆက်လက်ပြီးတော့လာကြရမှာဖြစ်ပါတယ်ပရိသတ်သမုပ္ပါဒ်တရားများမဟောကြားကြမီမနာကြားကြမီမှာတရားဘိုင်းရှင်းဖြစ်တော်မူသောမြတ်စွာဘုရားသခင်ကရောမြတ်ကြီးအားနမောတသသောကျင်ရွတ်ဆိုရေပူဇော်ကြတော့ကြပါကုန်သို့နမောတသသကဝတော်ရဟတော်သမ္မာသမ္ဗုဒ္ဓတာနမောတသသကဝတော်ရဟတော်သမ္မာသမ္ဗုဒ္ဓတာနမောတသဘဂဝါတော်အရဟတော်သမ္မာသမ္ဗုဒ္ဓတာမူလတရားစာရေးတော်လင်္ကာများကိုရွတ်ဆုံးပြီးတော့လည်းပဲဆရာတော်ဘုရားကြီးရဲ့ဉာဏ်တော်ကိုပူဇော်ကြရအောင်မူလတရားသစ္စာနှစ်ခုရေဘုရားလာအင်္ဂါ12ပါးဒီရေကိုဉာဏ်နဲ့သောမရစာလျက်မူလသောတော်ဝါနေသာလကောင်းပြာ120ဤဖြစ်တဲ့ကိုအလွယ်ကျက်မှန်သိစေအပ်သည်သံဃာမလူကြောင့်သည်သဝိဇာလေးတဏှာရေခံဥပါဒေစေကြောင့်ယုံလံပေါ်အပင်မာမျိုးโยมะเตอเมเมเปตสัตติหังไตเจ้าเนยงนายเจ้ากันอภัมมะผิดแผ่นนี้อะเลยอยมะลิกะสาธุมะกะสิกาติหิสิยะภะวะอะจังยิจาลุณะมะกะตัตตะวะทุသလားရမှုမဟုတ်ဉာဏ်ဖြစ်ရှိမြောမြတ်စွာဘုရားသခင်ကတော်မြတ်ကြီးကပရိစ္ဆသမုပ္ပါဒ်တရားတော်ကိုဟောကြားတော်မူလာခဲ့တာပထမဆုံးဝိဇ္ဇာကစပြီးတော့ဟောကြားတော်မူလာခဲ့ပါတယ်ဝိဇ္ဇာကလည်းစပြီးတော့ဘယ်မှာဆုံးတတ်တယ်လဲဆိုရင်သရမရဏမှာဆုံးတတ်ဒါကလေးကိုကြက်ကြက်ကြည့်မယ်ဆိုရင်ယောဂီများအနေနဲ့ဟောတတ္တဝါတို့ရဲ့သံတမ်းမှာဘယ်တတ္တဝါပဲဖြစ်ဖြစ်အဝိဇ္ဇာတရားကစပြီးတော့သံ္ဍရာကျင်လည်ခဲ့ရပါလားလို့ဒီအတွင်းလေးတွေဝင်လာနိုင်ပါတယ်အတွင်းလေးတွေဝင်လာနိုင်သည့်အာလျော်စွာတကယ်လည်းဟောက်နေပါတယ်အနမတကောယံပိခွေသံ္ဍရာပုပ္ပကောတိနာပညာယတိအဝိဇ္ဇာနိဝရဏနတတ္တနာတဏ္ဍံယောဇနနာတန္တာဝတ္တံတန္တာရတံလို့ဘုရားရှင်ပရမေကြီးကဟောကြားတော်မူခဲ့အတ္တမရိတန္တရာသီလမှာပုဂ္ဂိုလ်တ္တဝါတို့ရဲ့ပထမဆုံးစတင်ဖြစ်ပေါ်လာခဲ့တဲ့ဘဝအစဘလုံးမမထင်ရှားပါဘူးတဲ့ဒါပေမဲ့လို့တတ္တဝါတွေတန္တရာကျင်လည်ခဲ့ရတာကတော့အဝိဇ္ဇာတရားနဲ့တဏ္ဍာတရားနှစ်ပါးဒီတရားနှစ်ပါးရဲ့လက်သက်တရားခံကြောင့်သတ္တဝါတွေသံသရာခိလန်းတလျှောက်မှာဒုက္ခဘောင်းများစွာနဲ့ကျင့်လည်လာခဲ့ရပါတယ်လို့ဘုရားရှင်ပရမေကြီးကဟောကြားတော်မူခဲ့ပါတယ်အဲဒီလိုကျင့်လည်လာခဲ့ရတဲ့သတ္တဝါတွေရဲ့ဘဝကိုကြည့်လိုက်မယ်ဆိုရင်ဘယ်မှာနေကုန်ချုပ်နေတယ်လို့ဆိုတော့သရမရဏမှာနေကုန်ချုပ်ဘဝတိုင်းဘဝတိုင်းမှာသရမရဏနဲ့ဆုံးသက်ထားတယ်ပရိသတ်သမုပ္ပါဒ်တရားတော်ကတော့သရမရဏရဲ့နောက်မှာသရမရဏသောကပရိဒေဝဒုက္ခဒေါမနတုပါယတသံဘဝတိ ဒီလိုဆက်ပြီးတော့ဟောကြားတော်မူပါတယ်။သောကပရိဒေဝဒုက္ခဒေါမနတဥပါယတအဲ့ဒီတရား၅မျိုးကဇာတိစရမရဏရထားတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းမှာဖြစ်နိုင်ခွင့်မရှိပါဘူး။ဒါဖြစ်လို့လည်းဆိုရင်သောကပရိဒေဝဆိုတဲ့တရား၅မျိုးကဒေါသတရားကိုအခြေခံတာပါ။ဒေါသတရားရှိရင်သောတာမပယ်နိုင်တဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမဆိုရင်သောကဆိုတဲ့ဆိုရင်ချင်းပရိဒေဝဆိုတဲ့ငိုကြွေးခြင်းဒုက္ခဒေါမနတဆိုတဲ့ဆင်းရဲခြင်းပရိဥပါယတဆိုတဲ့ပင်ပန်းခြင်းအဲ့ဒီတရားတွေဖြစ်တယ်သောတာတရားကပယ်ထားမယ်ဆိုရင်မိမိရဲ့တဏ္ဍာမသောတာကိလေသာကမရှိဘူးဆိုရင်အဲ့ဒီသောကစားတဲ့တရား၅မျိုးဖြစ်ခွင့်မရှိပါဘူးတဲ့အဲ့ဒါကြောင့်သောကစားတဲ့တရား၅မျိုးဒီပုဂ္ဂိုလ်တိုင်းရဲ့သံတမဖြစ်ခွင့်မရှိတဲ့တရားအချို့ချို့ပုဂ္ဂိုလ်များမှသာဖြစ်ပြီးတော့အချို့ချို့ပုဂ္ဂိုလ်များမှမဖြစ်ဘူးအဲ့ဒါကြောင့်ဇာတိရတဲ့ပုဂ္ဂိုလ်နဲ့ကျင့်သင်ရမယ်ကျိုးတရားမဟုတ်ဘူးဒါကြောင့်ဒီတရား၅မျိုးကိုတော့ပရိစ္ဆသမုပ္ပါအင်္ဂါအဖြစ်နဲ့ရည်တွေ့တဲ့နေရာမှာထည့်သွင်းပြီးတော့မရည်တွေ့ပါဘူးလို့ဒီလိုဆိုပါတယ်နော်အဲ့ဒီတော့ပရိစ္ဆသမုပ္ပါတရားကဟောထားစဉ်တုန်းကသောကပရိဒေဝဒုက္ခဒေါမနတဥပါယတအဲ့ဒီတရားတွေဟောထားတယ်။ဒါပေမဲ့အင်္ဂါအဖြစ်ရည်တွေ့တဲ့အခါကျတော့သရမရဏဆိုတဲ့တရားမှအဆုံးသတ်ထားပါလေ။သရမရဏဆိုတာကတော့အိုခြင်းတရား၊နာခြင်းတရား၊သိခြင်းတရား။အဲ့ဒီအိုခြင်း၊နာခြင်း၊သိခြင်းဆိုတဲ့တရားကတော့ဘယ်သူမှရှောင်လို့မလို့ဘူး။ဒေါသရှိသည်ဖြစ်စေမရှိသည်ဖြစ်စေ၊ကိလေသာရှိသည်ဖြစ်စေမရှိသည်ဖြစ်စေ။ကိုယ်ကျင်းလာခြင်းသိခြင်းတရားဘယ်သူမှရှောင်လို့မလုပ်ပါဘူးတဲ့ကိလေသာတွေအလုံးကုန်ဆုံးထားပြီဖြစ်တဲ့ချုပ်ငြိမ်းသွားပြီဖြစ်တဲ့ဖရာယဟန္တာရှင်မြတ်ကြီးမြတ်မှာတောင်မှကိုယ်ကျင်းတရားနာခြင်းတရားသိခြင်းတရားရှောင်လို့မရပါဘူးနောက်ဆုံးသိခြင်းတရားနဲ့ရင်ဆိုင်တွေ့လို့ပြိဋိဘံဆန့်ခြင်းဆိုတဲ့အဖြစ်မရောက်ကြရဘူးလားရောက်ကြရတာလားဒါကြောင့်မလို့တတ္တဝါတွေရဲ့သံတမတတ္တဝါတွေအားလုံးကိုနောက်ဆုံးအချိန်ဏီကောင်းကျောင်းအဖြစ်နဲ့မြင်တာထားတာကသရမရဏတရားနဲ့မြင်တာထားတာနော်အဝိဇ္ဇာတရားနဲ့ဖွင့်တယ်သရမရဏတရားနဲ့ပိတ်တယ်တတ္တဝါတွေရဲ့ဘဝဘဒုဘဝပဲရှိကြည့်သူများဘဝရှိကြည့်ကိုယ်ဘဝရှိကြည့်ဘဝတစ်ခုမှာအဝိဇ္ဇာနဲ့ဖွင့်ထားတယ်သရမရဏနဲ့ပိတ်ထားတယ်အဲ့ဒီအဖွင့်ပဲကလေးကြည့်လိုက်ရင်ကိုပဲအိမတတံဝေကရစရာကောင်းပါလေအိမတကြောက်စရာကောင်းပါလေဘာလို့လဲကြောက်စရာကောင်းတယ်လဲဆိုတော့သရမရဏအဝိဇ္ဇာတရားနဲ့ဖွင့်ထားတာကိုအဝိဇ္ဇာတရားနဲ့ဖွင့်ထားတာဘဝတစ်ခုကဝိဇ္ဇာတရားနဲ့ဖွင့်လိုက်ပြီဆိုကြတဲ့ကဒီဘဝဒီအလားအလာကောင်းတဲ့ဘဝလားအလားအလာမကောင်းတဲ့ဘဝလားဘယ်တော့မှအလားအလာကောင်းတဲ့ဘဝလို့ပြောလို့မရတော့ဘူးဘာလို့လဲဆိုတော့အဝိဇ္ဇာနဲ့ဖွင့်ထားတာကိုဒီလိုမှလားအဲ့ဒါဝိဇ္ဇာတရားနဲ့ဖွင့်လာတော့ဝိဇ္ဇာတရားကဘလောက်ထိကြောက်စရာကောင်းတယ်လဲဆိုရင်အဝိဇ္ဇာတရားကသူကအမှန်ကသူမသိနိုင်ဘူးအမှန်ကမသိအောင်ဖုံးလွှမ်းတတ်တဲ့သဘောရှိတယ်။ဘာကိုမသိတာလဲဆိုတော့အမှန်အဲ့ဒီအမှန်ကဘာလဲဆိုတော့သစ္စာအဲ့ဒီသစ္စာကဘယ်နှပါးရှိတယ်လဲဆိုရင်၄ပါးပါဠိတော်မှာကပြောထားပါတယ်ဒုက္ခအညာဏဒုက္ခသမုဒိယအညာဏဒုက္ခနိရောဓိအညာဏဒုက္ခနိရောဓဂါမိနိပရိပဒါယအညာဏဒုက္ခသစ္စာကိုလည်းသူမသိပါဘူးတဲ့သိရလားသိပါပါဘုရားဒုက္ခရဲ့အကြောင်းဖြစ်တဲ့သမုဒိယသစ္စာကိုလည်းသူမသိပါဘူးတဲ့သိရလားသိပါပါဘုရားဒုက္ခရဲ့ချောင်ရနိဗ္ဗာန်ကိုလည်းသူမသိပါဘူးတဲ့သိရလားသိပါပါဘုရားဒုက္ခရဲ့ချောင်ရနိဗ္ဗာန်ရောက်ချောင်အရှင်းကိုလည်းသူမသိပါဘူးတဲ့သိရလားသိပါပါဘုရားဟောဒီလိုဆိုရင်သစ္စာလေးပါးမသိတာဘယ်သူရဲ့လက်ချက်ပါလိမ့်အဝိဇ္ဇာရဲ့လက်ချက်အဝိဇ္ဇာတရားသာရှိနေရင်သစ္စာလေးပါးဘရောမှသိခွင့်ရမှာမဟုတ်ဘူးသစ္စာလေးပါးတရားကမသိကြဘူးဆိုရင်လည်းပဲဘုရားရှင်ကရောမြတ်ကြီးကသတ္တနာရိယသစ္စနာနာနုဘောဓာအပရိဝေဒသန္တာဝတံသန္တာရတံသစ္စာလေးပါးတရားမသိကြလို့ဟေငါဟာဘဝများစွာသန္တာရရှင်းနေလာခဲ့ရတယ်လို့မပြောဘူးလားပြောလားအဲ့ဒါဆိုတော့သစ္စာလေးပါးမှမသိဘူးဆိုရင်လည်းဒီပုဂ္ဂိုလ်ဒီအေးချမ်းမြေ့နေရမှာလားသန္တာရရှင်းနေရမှာလားသန္တရာကျင်လည်ရမှာသောသန္တရာကျင်လည်ပြန်တော့လည်းပဲသန္တရာဆိုတဲ့နေရာမှာသန္တရာဆိုတဲ့လမ်းကြောင်းကြီးထဲမှာ နောက်ဆုံးပဲဒုက္ခနဲ့ဆုံးသတ်နေရတယ်လဲဆိုရင်သရမရဏဒုက္ခနဲ့ဆုံးသတ်နေရပဲဒုက္ခနဲ့ဆုံးသတ်နေရတော့သရမရဏဆိုတဲ့သင်္မင်းရဲ့အောက်မှာလဲဆင်းပြီးတော့အသက်မခံရဘူးလားခံရလားဘဝတစ်ခုရလာလိုက်သရမရဏဆိုတဲ့သင်္မင်းအောက်မှာလဲဆင်းပြီးတော့အသက်ခံရလိုက်ဘဝတစ်ခုရလာလိုက်သရမရဏရဲ့သရမရဏဆိုတဲ့သင်္မင်းရဲ့အောက်မှာလဲဆင်းပြီးတော့အသက်ခံလိုက်ရလိုက်ဆိုတော့ဘုရားတရားဓမ္မတွေ30ဘောတန္တရာပြည်၌ရှောင်းလန်းနေရခြင်းသည်ဘာအတွက်ရှောင်းလန်းနေပါသလဲလို့မေးလို့ရှိရင်သိရဖို့အတွက်ရှောင်းလန်းနေတာဘာအတွက်ရှောင်းလန်းနေတာတော့သိဖို့အတွက်ရှောင်းလန်းနေကြတာနော်အင်မတန်ကြောက်เสียကောင်းပါပဲလူဘုံရောက်ပြန်တော့လည်းပဲသိဖို့ပါပဲလက်ပြည့်ရောက်ပြန်တော့လည်းသိဖို့ပါပဲဇမတိရောက်ပြန်တော့လည်းပဲသိဖို့ပါပဲခန္ဓာမျိုးမျိုးကောင်းမျိုးမျိုးပြောင်းပြီးတော့သောတာပန်ထဲမှာအသိမခံဘူးလားခံနေကြတာလားခံနေကြတာလူဘဝလူကောင်းနဲ့လာပြီးတော့သိခံလိုက်လက်ဘဝလက်ကောင်းနဲ့လာပြီးတော့သိခံလိုက်ဇမဘဝဇမကောင်းနဲ့လာပြီးတော့သိခံလိုက်ဆိုတော့ပုံစံမျိုးမျိုးကောင်းမျိုးမျိုးပြောင်းပြီးတော့အသိခံရုံမှတပါကျန်တဲ့ချိုးချတဲ့အမှန်လက္ခဏာများရှိရလားရှိပါဘူးခင်ဗျာအဲ့ဒီလိုပုံစံမျိုးမျိုးကောင်းမျိုးမျိုးနဲ့ပြောင်းပြီးတော့အသိခံရလေအောင်ဘယ်သူကနေပို့ပေးတယ်ဆိုရင်အဝိဇ္ဇာတရားကပို့ပေးတာနော်ဘလူကနေပို့ပြီးတော့ဒါကြောင့်ဝိဇ္ဇာရဲ့ဆန္ဒအင်မတန်ကြောက်เสียကောင်းတဲ့တရားကြီးပဲဒီလိုမဟုတ်လားအဲဒီဝိဇ္ဇာတရားဒီကိလေသာအလုံးနဲ့မှာအသက်အပြင်းဆုံးကိလေသာကိလေသာတွေရှိတဲ့အထက်မှာကြောက်เสียကောင်းသောကိလေသာကိုတော့ဒိဋ္ဌိကိလေသာလို့ပြောခဲ့ပါပြီအသက်အပြင်းဆုံးကိလေသာကဘာကိလေသာတော့အဝိဇ္ဇာကိလေသာဘာဖြစ်လို့လဲမေးတော့အရဟတမေနောက်ဆုံးဖြစ်တဲ့မဲ့နေကြမှာသူ့ကိုပယ်တတ်လို့ရတာနော်နောက်ဆုံးချိန်ကြတော့မှနောက်ဆုံးချိန်ကြတော့မှပယ်တတ်လို့ရတာ။ဒါကြောင့်ကိလေသာရဲ့နေကိုပယ်တတ်တဲ့နေရာမှာအသိစဉ်ပယ်တတ်လို့ရပင်ရသွားကြတော့လည်းပဲနောက်ဆုံးကြတော့မှဘုလို့ကိုတတ်ရတော့အဝိဇ္ဇာကိုတတ်ရတာ။အဝိဇ္ဇာကိုတတ်မိနိုင်တဲ့အဝိဇ္ဇာကိုတတ်လိုက်နိုင်တဲ့အချိန်ကြတော့မှကိလေသာအောင်ပွဲဆင်းနိုင်တာနော်။အဝိဇ္ဇာကိုမှမပယ်တတ်နိုင်ပါသေးသေးပါဘူးဆိုရင်ကိလေသာအောင်ပွဲဆင်းနိုင်မှာမလားမသိနိုင်ပါဘူးဒါကြောင့်မလို့အစ်မတန်ကိုပဲအသက်ပြင်းတဲ့ကိလေသာအစ်မတန်လည်းပဲကြောက်เสียကောင်းပါလေနော်အစ်မတန်လည်းပဲကြောက်เสียကောင်းပါလေအစ်မတန်လည်းအသက်ပြင်းပါလေဒီကောင်းပြီအရိယဝိဇ္ဇာတရားဒီအမှန်တရားလေးချက်ကိုမသိပါဘူးဆိုတော့အမှန်တရားလေးချက်ကဘယ်သူတွေပါလဲဒုက္ခသစ္စာသမုဒယသစ္စာနိရောဓသစ္စာမဂ္ဂသစ္စာအမှန်တရားဘယ်နှချက်တော့မန္တရား၄ချက်အဲ့ဒီမန္တရား၄ချက်ရှိတဲ့အထက်မှာအမှန်တရား၄ချက်ရှိတဲ့အထက်မှာသံဃာကျင်လေကြောင်းပြတဲ့အမှန်တရားက၂ချက်သံဃာမလူကြောင်းပြတဲ့အမှန်တရားက၂ချက်အဲ့ဒါကိုပဲအယောတိစ္ဆာမြတ်တိစ္ဆာလို့ပြောတယ်နော်ကဲကောင်းပြီဒါပြီအယောတိစ္ဆာကဘယ်သူတွေပါလဲဒုက္ခတိစ္ဆာအမှုရိယတိစ္ဆာဒါကအယောတိစ္ဆာအမြတ်တိစ္ဆာကဘယ်သူတွေပါလဲနိရောဓသစ္စာမဂ္ဂသစ္စာပရိစ္ဆေဓမ္မပတ်သဝိုင်းကိုကြည့်လိုက်မယ်ဆိုလို့ရှိရင်သစ္စာဘယ်နှပါးတွေ့တော့အဲ့ဒီနှပါးကအမြတ်သစ္စာလားအယုတ်သစ္စာလားအယုတ်သစ္စာဆိုတော့တဏ္ဍာကျင်လေကြောင်းပြတဲ့သစ္စာပေါ့နော်အဲ့ဒီလည်းဆိုလို့ရှိရင်တဏ္ဍာကျင်လေကြောင်းပြတဲ့သစ္စာဆိုရင်အဲ့ဒီတဏ္ဍာကျင်လေတဲ့သစ္စာနှစ်ပါးဘယ်သူကြောင့်ဖြစ်နေတယ်လဲမေးတော့အဝိဇ္ဇာကြောင့်ဖြစ်နေတာဘယ်သူကြောင့်ဖြစ်နေတော့ဒီလိုကလေးစဉ်သစ္စာလေးပါးကိုနှောင်းအုပ်စုခွဲလိုက်ပေါ့ပရမအုပ်စုကအယုတ်သစ္စာဒုတိယအုပ်စုကအမြတ်သစ္စာပရမအုပ်စုဖြစ်တဲ့အယုတ်သစ္စာတစ်ပါးကကိလေသာရဲ့အပေါင်းအဖော်ဖြစ်တဲ့သစ္စာဒီလိုမလားတနည်းအားဖြင့်ဆိုလို့ရှိရင်ကိလေသာကြောင့်အဝိဇ္ဇာကိလေသာကြောင့်ပေါ်ပေါက်လာရတဲ့သစ္စာနှစ်ပါးဘယ်လိုကြောင့်ပေါ်ပေါက်လာရတဲ့သစ္စာနှစ်ပါးလဲအဝိဇ္ဇာကိလေသာကြောင့်ပေါ်ပေါက်လာရတဲ့သစ္စာနှစ်ပါးအဝိဇ္ဇာဆိုတဲ့ကိလေသာမိမိတို့ရဲ့တဏ္ဍာမှာရှိနေရင်သစ္စာဘယ်နှပါးပေါ်ခွင့်ရနေတော့ဘယ်နှပါးပေါ်ခွင့်ရနေတော့ဘယ်သစ္စာနဲ့ဘယ်သစ္စာတော့ဒုက္ခသစ္စာနဲ့သမုဒိယသစ္စာအဝိဇ္ဇာကိလေသာရှိနေတဲ့ကာလပတ်လုံးဘယ်သစ္စာနဲ့နေရမှာလဲဒုက္ခသစ္စာသမုဒိယသစ္စာဒီလိုလေးတွေသဘောပေါက်ထားရမယ်နော်ဟောငါတို့ဟာအဝိဇ္ဇာတရားကိုအရေးကြီးပယ်သရမယ်အဝိဇ္ဇာတရားကမပယ်တတ်နိုင်လို့ဆိုရင်သစ္စာတရားနှစ်ပါးနဲ့နေနေရအောင်မယ်။အဲဒီသစ္စာနဲ့တရားနှစ်ပါးကဒုက္ခသစ္စာနဲ့သမုဒိယသစ္စာ။ဒါကြောင့်ဒီသစ္စာတရားနှစ်ပါးကိုမပယ်ဆိုင်ကျင်တော့ပါဘူး။မရကျင်တော့ပါဘူးဆိုရင်ဘယ်တရားကိုတတ်ရမှာလဲ အဝိဇ္ဇာတရားကိုတတ်ရမယ်။ဒါကြောင့်အဝိဇ္ဇာတရားရှိနေရင်သစ္စာတရားနှစ်ပါးဖြစ်မယ်။သစ္စာတရားနှစ်ပါးဖြစ်ခြင်းရဲ့အကြောင်းဒီအဝိဇ္ဇာတရား။ဟောပြီနောက်တာအမြတ်သစ္စာနှစ်ပါးကဘယ်သူတွေလဲမေးရင်မေနိရဒသစ္စာမေကသစ္စာနိရဒသစ္စာနဲ့မေကသစ္စာအရိသစ္စာတရားနှစ်ပါးကြတော့အဝိဇ္ဇာကမမြောက်ရှောင်ပေးရတဲ့သစ္စာဒီလိုမလားဒါဆိုလည်းဆိုရင်ဒီသစ္စာတရားနှစ်ပါးကအဝိဇ္ဇာကိုဖယ်တတ်မဲ့သစ္စာအဝိဇ္ဇာကိုဘာလုံးမဲ့သစ္စာတော့အဝိဇ္ဇာကိုလက်ခံထားမှလားအဝိဇ္ဇာကိုဖယ်တတ်ပြစ်မှလားအဝိဇ္ဇာကိုဖယ်တတ်ပြစ်မှအဝိဇ္ဇာစကားတို့နားမထောင်ဘူးနော်အဝိဇ္ဇာစကားနားထောင်ပြီးတော့အဝိဇ္ဇာရဲ့လောင်းရိပ်မိနေတဲ့သစ္စာကနှစ်ပါးအဝိဇ္ဇာရဲ့လောင်းရိပ်အမိမခံမဲနဲ့အဝိဇ္ဇာတရားကိုတွန့်လန့်ဖြုတ်ပြပယ်တတ်မဲ့သစ္စာကနှစ်ပါး။အဲဒီလိုပယ်တတ်မဲ့သစ္စာတရားနှစ်ပါးကဘယ်လိုတွေတော့နိရောဓသစ္စာ၊မဂ္ဂသစ္စာ။နိရောဓသစ္စာ၊မဂ္ဂသစ္စာ။ကောင်းပြီဒီလိုဆိုရင်နိရောဓသစ္စာ၊မဂ္ဂသစ္စာ။အဲဒီလိုမျိုးနဲ့မှမဂ္ဂသစ္စာကကိလေသာကိုပယ်တတ်တယ်။ကိလေသာကိုပယ်တတ်တဲ့အတွက်နိရောဓသစ္စာပေါ်တယ်။ဒါကြောင့်အဝိဇ္ဇာတရားကိုပယ်တတ်တာဒီနိရောဓသစ္စာနဲ့မဂ္ဂသစ္စာလို့ပေါင်းပြီးတော့ပြောလိုက်တာပေါ့နော်တကယ်ပယ်တတ်တာကတော့မဂ္ဂသစ္စာအရိတရားနှစ်ပါးကကိလေသာအမတန်အသက်ပြင်းတဲ့ကိလေသာကြီးကိုပယ်တတ်နိုင်တဲ့သစ္စာမလို့အမြတ်သစ္စာသမုဒယသစ္စာနဲ့ဒုက္ခသစ္စာကတော့အဝိဇ္ဇာဆိုတဲ့ကိလေသာရဲ့အောက်မှာလည်းဆင်းပြီးတော့ခံနေရတာမလို့အယုတ်သစ္စာအဲဒီတော့အဝိဇ္ဇာစကားနားထောင်ရင်အယုတ်တရားဖြစ်မယ်အဝိဇ္ဇာကိုဆက်ကြည့်ရင်အမြတ်တရားဖြစ်မယ်။ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းမှာလည်းပဲဖောင်းတဲ့ဒကာရမတွေအဝိဇ္ဇာတရားလက်ခံထားရင်ပုဂ္ဂိုလ်မြတ်တဲ့ပုဂ္ဂိုလ်လားရုပ်တဲ့ပုဂ္ဂိုလ်လားအဝိဇ္ဇာကိုလက်မခံပါဘူးအဝိဇ္ဇာကိုပယ်တတ်နိုင်အောင်ကြိုးစားမယ်ဆိုရင်ဘယ်လိုပုဂ္ဂိုလ်တော့မြတ်တဲ့ပုဂ္ဂိုလ်ဒီလိုမှတ်ရမယ်နော်။ကောင်းပြီဒါဖြစ်လို့ရှိရင်အဝိဇ္ဇာဆိုတဲ့တရားကဒုက္ခသစ္စာနဲ့သမုဒယသစ္စာတရားနှစ်ပါးကိုဖြစ်အောင်လည်းပဲကြိုးပမ်းပေးတတ်ပါတယ်မေဃသစ္စာနဲ့နိရောဓသစ္စာတရားစပ်ပါကိုမဖြစ်အောင်လည်းပဲကာကွယ်ပေးတတ်ပါလေ။အဲဒါကဘယ်လိုပါလဲ?အဝိဇ္ဇာ။အဲဒါကြောင့်အဝိဇ္ဇာတရားနှစ်ပါးသည်သစ္စာ၄ပါးကြားထဲမှာဝင်ပြီးတော့အယောသစ္စာနှစ်ပါးဖြစ်အောင်လည်းပဲဖြစ်အောင်လည်းပဲမကြိုးပမ်းဘူးလားကြိုးပမ်းပေးတတ်တာလား။ကြိုးပမ်းပေးတတ်တယ်။အမြဲသစ္စာနဲ့တရားနှစ်ပါးဘယ်တော့မှပေါ်ခွင့်မရအောင်လည်းပဲမဖောက်ခွဲတတ်ဘူးလားဖောက်ခွဲတတ်လား။ဖောက်ခွဲတတ်တယ်။အဲဒါဘယ်လိုရဲ့အလုပ်ပါလဲ?အဝိဇ္ဇာရဲ့အလုတ်အဲကြောင့်အဝိဇ္ဇာရဲ့ခန့်ကန်တာလေးသိထားရမယ်နော်။ကာမိတာဖြစ်လို့ရှိရင်အဝိဇ္ဇာသည်ဒုက္ခသစ္စာနဲ့သမုဒယသစ္စာတရားနှစ်ပါးပေါ်အောင်ကြိုးစားပိတ်တတ်ပါလေဆိုတော့ကြိုးစားသူကြိုးစားပိတ်တတ်ညာတော့လည်းပဲခွင်းတဲ့ဓမ္မတွေကကိုယ်လုံးလို့တဲ့အလုတ်ဒီဒုက္ခသစ္စာဟောရလာကိုယ်လုံးလို့တဲ့အလုတ်ဒီသမုဒယသစ္စာရလာတဲ့ကြိုးတရားကဒုက္ခသစ္စာအဲ့ဒါတော့သိသလားဆိုပြန်တော့လည်းပဲမသိဘူးသိသလားတော်လုံးနေတဲ့လောကဒုက္ခသစ္စာတော်လုံးနေတဲ့လောကသမုဒိယသစ္စာရလာတဲ့ကြိုးရရကဒုက္ခသစ္စာအဲဒီတော့ဒကာဓမ္မတွေကသိခွင့်ရပါရလားမေးရင်မရဘူးဘယ်ရမလဲအဲဒီလိုမသိအောင်အဝိဇ္ဇာကသူကဖုံးကွယ်ပေးထားတာကိုဒီလိုမလားဒကာဓမ္မတွေခံနေရတဲ့နေ့စဉ်နေ့စဉ်ခံနေရတဲ့အိုခြင်းနာခြင်းသိခြင်းဒုက္ခတောကပရိဒီဝါစားတဲ့ဒုက္ခဒီဒုက္ခတွေကိုဒကာဓမ္မတွေကိုဟောတာတွေကဒုက္ခတရားတွေပါပဲလို့အဝိဇ္ဇာတရားကတိကျပေးလိုက်မယ်ဆိုရင်ရှင်းဥစွာတခြားပုဂ္ဂိုလ်ပြရမှာလားအဝိဇ္ဇာပြရမှာလားအဝိဇ္ဇာပြရမှာပေါ့ဒီလိုမလားဟောအဝိဇ္ဇာရဲ့ဖောင်းလာကြီးခံထားရတော့ဒကာဓမ္မတွေကငါတို့ခံစားနေရတဲ့တရားဒီဒုက္ခတရားပါပဲလို့သိခွင့်ရရလားဒုက္ခတရားပါပဲလို့သိခွင့်မရဘူးငါတို့လုံးလို့တဲ့လောကလည်းပဲသမုဒယသစ္စာပါပဲလို့သိခွင့်ရရလားမရဘူးအဲ့ဒါလို့မရလို့အဲ့ဒါလို့မရအောင်ဘယ်လိုကဖောက်ဝဲထားတော့အဲ့ဒီလိုမရလို့တာနေဒကာဓမ္မတွေကအဝိဇ္ဇာရဲ့စကားနားထောင်နေကြတာပေါ့ဒီလိုမလားတကယ်လို့ကသိလာမယ်ဆိုတော့အဝိဇ္ဇာစကားနားထောင်မှမလားအဝိဇ္ဇာစကားနားမထောင်ရင်အဝိဇ္ဇာတရားကိုဒကာဓမ္မတွေရဲ့တန်တမ်းမှာလုံးဝမရှိအောင်မတိုက်ထုတ်ဘူးလားတိုက်ထုတ်ကြမှာလားတိုက်ထုတ်ကြမယ်ဆိုရင်ဒကာဓမ္မတွေရဲ့တန်တမ်းမှာမေဃသစ္စာလေးတွေမပေါ်ဘူးလားပေါ်မှာလားမေဃသစ္စာပေါ်ရင်និရောဓသစ္စာမရဘူးလားရမှာလားនិရောဓသစ္စာရတာလည်းဒီကိန်းနဲ့ဒုက္ခသစ္စာမငြိမ်းဘူးလားငြိမ်းပါပါလားသမုဒယသစ္စာကမငြိမ်းဘူးလားငြိမ်းတော်မှာလားအေးအဲ့ဒီလိုဒုက္ခသစ္စာသမုဒယသစ္စာငြိမ်းခြင်းရဲ့အကြောင်းကတော့မေဃသစ္စာပေါ့နော်မေဃသစ္စာလို့ပြောပြပြောကြတာလေဒကာဓမ္မတွေကမေဃသစ္စာတတိယကရမီတော့မရဘူးမေဃသစ္စာကဒကာဓမ္မတွေကိုတခြားလားကဲတင်တဲ့တရားလား ကဲတင်မဲ့တရားနော်မေဃဒိသကမှာကဲတင်မဲ့တရားမေဃဒိသကမှာအဖို့ပြုရမယ်တရားမေဃဒိသကမှာအပေါင်းတင်လုပ်ရမယ်တရားမေဃဒိသကမှာအာကိုရမယ်တရားအာကိုရမယ်တရားဖြစ်တည်ဖြစ်냐တော့လေဒကာဓမ္မတွေကအာကိုပါဒလားမေးရင်အာမကိုဘူးဒါပြီးတော့အာမကိုတယ်လည်းပြီးတော့အာကိုရမှန်းကိုမသိဘူးဟုတ်တယ်မလားအာကိုရမှန်းသိရရလားအာကိုရမှမသိတာလည်းမပြောနဲ့လေကိုတင်းစီတွေ့နေရတဲ့ဒုက္ခကိုတောင်မှဒုက္ခမှသိသလားမသိဘူးလားကိုလေးတွေတွေ့နေရတဲ့ဒုက္ခကိုမှဒုက္ခမှမသိရင်ကိုကိုကဲတင်မဲ့မေဃဒိသဒကာဓမ္မတွေတတိရပါမလားဒုက္ခကိုဒုက္ခမှသိမှကဲတင်မဲ့တရားတကယ်တင်မဲ့တရားကိုတတိရမှာမဟုတ်လားဒုက္ခကိုမှဒုက္ခမှမသိပါဘူးဆိုကဲတင်မဲ့တရားပဲတတိရမလဲအေးမေဃဒိသဆိုတဲ့တရားကမျက်စိနဲ့လမ်းမှပြီးတော့ရောက်လာရင်တော့မှဒကာဓမ္မတွေကအလွယ်တကူလက်ခံမလားလက်မခံဘူးတော့ဘာဖြစ်လို့လဲကိုခံစားနေရတဲ့ဒုက္ခကိုဒုက္ခမှမသိလို့ဟုတ်တယ်မလားဒုက္ခမှမသိဘူးဒုက္ခမှမချင်ဘူးဒုက္ခလို့တဘောမပဖို့ဆိုတော့ဘယ်လိုထင်းနေတော့ချမ်းသာဒုက္ခလို့ထင်းနေတာဘယ်လိုထင်းနေပါလဲဟောလူဘဝလူချမ်းသာမထင်ဘူးလားထင်းနေလားဟောလက်ဘဝလက်ချမ်းသာမထင်ဘူးလားထင်းနေလားကိုနေစဉ်နေစဉ်ကြုံတွေ့နေရတဲ့ခန္ဓာ၅ပါးဒုက္ခကိုချမ်းသာလို့ထင်းနေတာအဲဒီလိုထင်းနေအောင်လဲဘယ်လိုကနေပြီးတော့လှည့်ပြထားတော့အဝိဇ္ဇာတရားကလည်းကြားထားတာနော်အဝိဇ္ဇာတရားကဒီသစ္စာတွေရဲ့ရှားထဲမှာထိုင်ပြီးတော့သူကဒကာဓမ္မတွေရဲ့တန်တန်ကိုအမှန်မရောက်အောင်အမှားတွေနဲ့တွေနဲ့အေးကြုံတွေ့နေရအောင်ဆိုပြီးတော့အဝိဇ္ဇာကမြုံမြုံဖန်တီးပေးနေတာမလားအင်းမတန်ကြောက်စရာကောင်းတဲ့အဝိဇ္ဇာနော်ဒီအဝိဇ္ဇာတရားကရှိနေတော့ကိုရနေတဲ့ခန္ဓာဒုက္ခမှသိရလားသိပါဘူး။ဩနာတိဒုက္ခမှသိရလားသိပါဘူး။ဒုက္ခမှမသိတော့တခြားလို့ထင်တာလားဒုက္ခလို့ထင်တာလားဒုက္ခလို့ထင်တဲ့အခါကျတော့အဝိဇ္ဇာတရားကတည်ပြားလို့ဒုက္ခလို့ထင်လိုက်ပြီဆိုရင်ဟောရထားတဲ့ဘဝမကျင့်နေဘူးလားကျင့်နေသွားတာလားအမျိုးသမီးတယောက်ကလည်းအမျိုးသမီးရဲ့ဘဝကျင့်နေနေတာပဲအမျိုးသားကလည်းမျိုးသားရဲ့ဘဝကျင့်နေနေတာပဲလူကလည်းလူရဲ့ဘဝကျင့်နေနေတာပဲနတ်တွေကလည်းနတ်တွေရဲ့ဘဝကျင့်နေနေတာပဲဟုတ်တယ်မလားခွေးတွေကြက်တွေနတ်တွေကလည်းသူတို့ရဲ့ဘဝမကျင့်နေဘူးလားကျင့်နေနေလားကျင့်နေနေတာပဲဘာဖြစ်လို့ကျင့်နေနေတယ်လို့ပြောရတာလဲမေးရင်ဘဝတစ်ခုရလာပြီဆိုရင်ပရမဘုံဖြစ်တဲ့စိတ်ကဘဝနိဂန္ဓိကလောဘစိတ်ဒီလိုမလားဘဝတစ်ခုရလာပြီဆိုရင်လေပရမဘုံဖြစ်တဲ့စိတ်ကလောဘဒေါသမောဟသုံးမျိုးထဲမှာဖြစ်စိတ်ဖြစ်ပါလေလောဘစိတ်အဲဒီလောဘစိတ်ကဘာစိတ်ဘယ်လိုလောဘစိတ်လဲမေးတော့ဘဝနိဂန္ဓိကလောဘစိတ်ဘဝနိဂန္ဓိကဆိုတာကကျိုးတဲ့ပုဂ္ဂိုလ်ကလည်းကျိုးတဲ့ဘဝကလေးကိုသဘောကျနေတာပဲဟုတ်တယ်မလားမနှစ်သက်ဘူးလားနှစ်သက်နေလားကဲတဲ့ပုဂ္ဂိုလ်ကလည်းကဲတဲ့ဘဝကလေးကိုမနှစ်သက်ဖို့လားနှစ်သက်နေလားနှစ်နှစ်သက်သက်ဒုဗ္ဗဝကလေးတို့လက်ခံသွားပြီဟုတ်တယ်မလားနှစ်နှစ်သက်သက်ဒုဗ္ဗဝကလေးတို့လက်မခံဘူးလားလက်ခံလားအမျိုးသမီးဖြစ်တဲ့ပုဂ္ဂိုလ်ကလည်းအမျိုးသမီးရဲ့ဘဝနှစ်နှစ်သက်သက်လက်မခံဘူးလားလက်ခံလားအမျိုးသားဖြစ်တဲ့ပုဂ္ဂိုလ်ကလည်းသူရဲ့ဘဝလက်မခံဘူးလားလက်ခံလားအဲ့ဒါလည်းလက်ခံလို့လေလောကမှာရှိကြတဲ့ပုဂ္ဂိုလ်တွေကျိုးတဲ့ပုဂ္ဂိုလ်ကလည်းပျော်လို့ဟုတ်တယ်မလားကဲတဲ့ပုဂ္ဂိုလ်ကလည်းပျော်လို့ဟောသာဒုက္ခသမီးတို့ကဘလောက်ပဲဒုက္ခအပူတွေကြီးတယ်လို့ပြောပြပြောကြတော့လေသားရှိတဲ့ပုဂ္ဂိုလ်ကလည်းသားနဲ့မပြောဘူးလားပြောလားသမီးရှိတဲ့ပုဂ္ဂိုလ်ကလည်းသမီးနဲ့မပြောဘူးလားပြောလားပစ္စည်းရှိတဲ့ပုဂ္ဂိုလ်ကလည်းပစ္စည်းနဲ့မပြောဘူးလားပြောလားအဲဒီလိုပြောတာကတဏှာပြောတာကဘယ်လိုတော့အဲဒီပြောတိုင်းနဲ့တဏှာဆိုတဲ့နိဂန္ဓိတရားလေးမိမိတို့ရဲ့သဏ္ဍာန်မှာပေါ်ပေါက်ခွင့်ရနေခြင်းသည်အဝိဇ္ဇာတရားရဲ့တတ္တိဘယ်လိုရတတ္တိတော့အဲ့ဒါကြောင့်ဝိဇ္ဇာကနေပြီးတော့ခန္ဓာဒုက္ခကိုခန္ဓာဒုက္ခမှမသိအောင်မဖုံးကွယ်တတ်ဘူးလားဖုံးကွယ်တတ်လားအဲ့ဒါလည်းဖုံးကွယ်တတ်တဲ့ဘုန်းတော်တရားဓမ္မတွေကကိုရထားတဲ့ဒုက္ခသစ္စာအော်ဒုက္ခသစ္စာပါပဲလို့သိသလားမသိဘူးလားအဲ့ဒါလည်းမသိတဲ့အခါကျတော့ကိုရထားတဲ့ခန္ဓာဒုက္ခသစ္စာမှမသိဘူးဆိုရင်ကိုလောတဲ့လောကလည်းတခြားအတွက်လုံနေကြမလားဒုက္ခအတွက်ပဲလုံနေကြမလားဒုက္ခအတွက်ပဲပြန်လို့ရမရဘူးလားရောက်နေလားသားအတွက်လောက်ရသမီးအတွက်လောက်ရစီးပွားအတွက်လောက်ရမလောက်ရဘူးလားလုံးနေလားအဲ့ဒီလောက်တဲ့တရားတွေကတခြားလားကံတရားတွေလားအဲ့ဒီကံတရားတွေနဲ့လုံးနေကြခြင်းသည်အဲ့ဒီလောက်ကံတရားတွေနဲ့သားအတွက်သမီးအတွက်စီးပွားအတွက်ဆောင်ရွက်နေကြခြင်းသည်ဟောဘလို့အတွက်ဆောင်ရွက်နေတာလဲဆောင်ရွက်နေပါလိမ့်မလဲလို့ဘောင်းကြီးတို့ပရမအမြင်နဲ့အဘိဓမ္မာဆက်အောင်တွေးကြည့်လိုက်တဲ့အခါကျတော့ဒီခန္ဓာ၅ပါးအတွက်ပဲဆောင်ရွက်နေကြတာပဲဟုတ်တယ်မို့လားသားအတွက်ဆောင်ရွက်တယ်ဆိုပေမဲ့သားခန္ဓာအတွက်မဆောင်ရွက်ဘူးလားဆောင်ရွက်လားသမီးနဲ့ဆောင်ရွက်တယ်ဆိုရင်သမီးခန္ဓာတည်းကမဆောင်ရွက်ဘူးလားဆောင်ရွက်လားသမီးပြန်ကြည့်လိုက်စမ်းပါဦးသားကလေးစိတ်ချမ်းသာအောင်ဆောင်ရွက်တဲ့ပုဂ္ဂိုလ်သည်သားကလေးစိတ်ချမ်းသာခြင်းလို့လားကိုယ်ကိုယ်နဲ့စိတ်ချမ်းသာခြင်းလို့လားကိုယ်ကိုယ်နဲ့စိတ်ချမ်းသာခြင်းလို့မလား အဲ့ဒါသာခန္ဓာအတွက်ဆောင်ရွက်တယ်ဆိုပေမဲ့လည်းတကယ်တမ်းကျတော့ကိုယ်ခန္ဓာအတွက်ကိုယ်ပြန်ဆောင်ရွက်ရမရဘူးလားရောက်နေလားသားကလေးမစားရတာကြည့်ပြီးတော့စိတ်မကောင်းဖြစ်တယ်သမီးကလေးမစားရတာကြည့်ပြီးတော့စိတ်မကောင်းဖြစ်တယ်အဲ့ဒီလိုစိတ်မကောင်းဖြစ်တဲ့အတွက်သားအတွက်သမီးအတွက်ဆင်းရဲခံပြီးတော့မပြုတ်လို့မဆောင်ရွက်ဘူးလားဆောင်ရွက်သေးလားအဲ့ဒီလိုဆောင်ရွက်ပြီးတဲ့အခါကျတော့သားကလေးတွေသမီးကလေးတွေမပြောရဘူးလားပြောရလားအဲ့ဒီလိုပြောတာကိုမြင်တော့ဘယ်လိုစိတ်ချမ်းသာပါလဲမိဘပဲစိတ်ချမ်းသာရတာပဲဟုတ်တယ်မလားအဲ့ဒီတော့သားသမီးမစားရတာကိုပူလို့လားကိုယ်စိတ်ဆင်းရဲတာကိုပူလို့လားသားသမီးမစားရတာသားသမီးမတောင်းရတာသားသမီးဆင်းရဲတာကိုပူလို့မဟုတ်ဘူးနော်တို့ကကြည့်ပြီးတော့ကိုယ်စိတ်ဆင်းရဲမခံခြင်းလို့ဆောင်ရွက်ပေးနေရတာမမှန်ဘူးလားမှန်လားတို့ဆင်းရဲဒုက္ခရောက်နေတာမကြည့်ရလို့လားကိုယ်စိတ်ဆင်းရဲမှာအဖြစ်မခံနိုင်လို့လားအဲ့လိုဆိုတော့သမုဒယသစ္စာလေးတွေပေါက်ဖားနေကြခြင်းသည်သာခန္ဓာအတွက်သမိခန္ဓာအတွက်လို့ပြောပြီးပြောကြတော့လေတကယ်စိတ်မှန်ကတော့ဘုဒ္ဓခန္ဓာအတွက်လေသုခန္ဓာအတွက်ပဲမဟုတ်လားဟောသားကလေးတွေသမိကလေးတွေကိုကောကနေပြီးတော့ဖြည့်ဆည်းပေးလိုက်တဲ့အခါကျတော့သူတို့ကလေးတွေစိတ်မချမ်းသာဘူးလားချမ်းသာသွားလားဟောသူတို့ကလေးတွေစိတ်ချမ်းသာသွားတာမြင်လိုက်ပြန်တော့သူတို့ကလေးတွေပြောနေတာပြောနေတာမြင်လိုက်ပြန်တော့လည်းပဲမိခင်ရဲ့ဝမ်းထဲမှာမကျင့်နေဘူးလားကျင့်နေသွားလားကျင့်နေပါတယ်မဟုတ်လားအဲ့ဒါကြောင့်လေသူတို့စိတ်ချမ်းသာမှုကအဓိကလားကိုယ်ကျင့်သမှုကအဓိကလားကိုယ်ကျင့်သမှုကအဓိကဖြစ်မနေဘူးလားဟောတခါတခါကြတော့မိဘတွေကပြောတယ်နင်းတို့ဒီလိုမထိုင်နဲ့ဒီလိုမလုံးနဲ့ဟောဒီလိုမသွားနဲ့မလာနဲ့မဆုံးပါဘူးလားဆုံးပါလားနင်းတို့ဒီလိုနေရင်နင်းတို့ဒုက္ခရောက်နိုင်မယ်မပူဘူးလားပူလားသာသမီကဗာပြန်ပြောတယ်အမေကိစ္စမရှိပါဘူးကျွန်တော်တို့နေတတ်ပါတယ်မပြောဘူးလားပြောလားသူ့ကိုယ်ကပူကလားမပူဘူးလားသာသမီကတော့သူ့ကိုယ်ကမပူဘူးနော်ตัวนั้นตัวจองแล้วจ้าไปแล้วมณีได้พูดแล้วณีได้ล่ะจองแล้วจ้าไปแล้วณีพี่แล้วใส่ชั้นน่ะอ๋อตัวนั้นตัวมณีได้พูดแล้วณีได้ล่ะสาธมิกะใส่ชั้นน่ะอ๋อณีได้ป่ะยินเนี่ยใส่ชั้นน่ะอ๋อมณีได้อ่ะก็บลูတော့ณีได้นี่ก็มณีได้อ่ะเห็นแล้วมะล่ะอะนี่ก็ตาด้วยปูได้ตะมีด้วยปูได้แล้วပြောပြင်ပြောญาติတော့แล้วเป็นตะเกเรนจ้ะတော့กูอั่วด้วยกูปูนี่จ้ะล่ะบลูด้วยบลูปูนี่တော့กูอั่วด้วยกูปูนี่จ้ะหรอล่ะသာသမီကတော့မပူပါဘူးသူတို့ဘယ်လိုပဲနေရနေရဟောဘယ်လိုပဲနေရနေရကိစ္စမရှိပါဘူးဘယ်လိုပဲစားရစားရကိစ္စမရှိပါဘူးလို့တန်တန်မပြောဘူးလားပြောလားပြောပြီပြောကြတယ်လေကိုကစိတ်ချမ်းသာရလားမချမ်းသာဘူးနော်အဲ့ဒါကြောင့်မလို့ဒကာရမတွေအဝိဇ္ဇာရဏဥသိပြီးတော့မိမိရဲ့တန်တန်မှာကာယကံဝိဇိကံမနောကံဆိုတဲ့ကာမဘဝတွေနဲ့ဖြစ်နေကြတာဆောင်ရွက်နေကြတာဒီဒကာရံတွေးကြည့်တဲ့အခါကျတော့သာခန္ဓာတမိခန္ဓာတွေလားကိုခန္ဓာတွေလားကိုယ်ခန္ဓာအတွက်ကိုယ်ခန္ဓာကပြန်ကြည့်လိုက်ပြန်တော့လေကိုယ်ခန္ဓာဆိုတာကလည်းပဲသစ္စာမြင်နေပြတော့ဗာဒိစ္စာတော့သိသိရမှုနဲ့တွေ့မယ်ဆိုလည်းဗာဒိစ္စာတော့သိချမ်းသာမှုနဲ့တွေ့မယ်ဆိုလည်းပဲဗာဒိစ္စာတော့ဒုက္ခသစ္စာပဲမို့လားသိသိရနဲ့ပဲတွေ့တွေ့သိချမ်းသာမှုနဲ့ပဲတွေ့တွေ့ဗာဒိစ္စာနဲ့နေနေရတာလေဒုက္ခသစ္စာနဲ့နေနေရတာဘာလျှောက်ဒုက္ခသစ္စာလို့ပြောရတာလဲမင်းတော့ကိုယ်သိချမ်းသာတယ်ဆိုတာကအော်မဲ့ကတရားတွေဝင်ပြီးတော့ဉာဏ်ကလေးဥသိပြီးတော့သိချမ်းသာတာမှမဟုတ်ခဲ့ပဲဟုတ်တယ်မလားပါအာယောသမီးအာယောအပေါ်မှာကြည့်ပြီးတော့ကျင်နဲ့နေတဲ့တဏှာနဲ့သိချမ်းသာနေတာဘာနဲ့သိချမ်းသာနေတော့တဏှာနဲ့သိချမ်းသာတာမလားတဏှာနဲ့သိချမ်းသာတာဆိုတော့တဏှာဆိုတာကတခြားလားကိလေသာလားကိလေသာဆိုတာတခြားသစ္စာလားသမုဒယသစ္စာလားဟောကိလေသာဆိုတာသမုဒယသစ္စာလေးတွေသမုဒယသစ္စာလေးတွေဥသိထားမယ်ဆိုရင်ပေါ်ပေါက်လာတဲ့ခန္ဓာကလည်းပဲမဲပေါ်ပေါက်လာတဲ့ခန္ဓာကလည်းပဲချမ်းသာတဲ့ခန္ဓာဖြစ်မှလားဆင်းရဲတဲ့ခန္ဓာဖြစ်မှလားဒါကြောင့်မလို့တဏှာဥသိပြီးတော့သမုဒယဥသိပြီးတော့ဆောင်ရွက်နေတဲ့ကာလပတ်လုံးဘာသစ္စာနဲ့တွေ့နေရမှာလဲလူဘဝလူချမ်းသာဘလောက်ပဲချမ်းသာတယ်ပြောပြောပြောအပ်ဖြင့်ချမ်းသာပါတဘဝအပ်ဖြင့်ဘာသစ္စာတော့လည်းဘဝနဲ့ချမ်းသာဘလောက်ပဲချမ်းသာတယ်ပြောပြောအပြောအပြင်ချမ်းသာပါသဘောအပြင်ပါတိစ္ဆာတော့ဒုက္ခတိစ္ဆာပဲမို့လားဘာဖြစ်လို့ဒုက္ခတိစ္ဆာလို့ပြောရတာလဲသမုဒိယတိစ္ဆာတွေဥသိနေလို့ဟုတ်တယ်မလားဟောအတိဘဝကသမုဒိယတိစ္ဆာအတာထားပြိဿုပ္ပံဘဝမှာကိုပဲသမုဒိယတိစ္ဆာတွေဥသိဘူးလားဥသိနေလားပြိဿုပ္ပံဘဝမှာကိုပဲသမုဒိယတိစ္ဆာဆိုတဲ့တဏှာတွေဥသိလိုက်ဒေါသတွေဥသိလိုက်မောဟတွေဥသိလိုက်အဝိဇ္ဇာတွေဥသိလိုက်ဥသိဘူးလားဥသိနေလားအဲ့ဒီသမုဒိယသစ္စာတွေဥသိနေတဲ့အတွက်ပြစ္ဆုတ်ပံရတဲ့ခန္ဓာ၅ပါးဘာသစ္စာလို့ပြောရမှာလဲဒုက္ခသစ္စာလို့ပြောရမှာနော်ဟောလူဝလူချမ်းသာချမ်းသာတယ်လို့မပြောဘူးလားပြောလားချမ်းသာတယ်ဆိုတာဘာပြောတာလဲမေးတော့ อ๋อตัวเมียนี่ดูซ้าနိုင်เนี่ยตัวเมียนี่ดูตောက်နိုင်เนี่ยตัวเมียนี่ดูနေနိုင်เนี่ยต้องနိုင်ซ้วยနိုင်เนี่ยตาฤตมีฤเนี่ยနေနိုင်เนี่ยตาฤตเป็ดคากระเดโกก็โยโย่ใต้ไต่ดาล่ะกิริยาเตียาฤเนี่ยใต้ไต่ท่าดาล่ะเออกิริยาฤบาติสาโรตมุริยะติสสะบาติสาบาลิกิริยาเนี่ยใต้ไต่ท่าแล้วตมุริยะติสสะเนี่ยใต้ไต่ท่าแล้วบวชดิชำนาญแล้วบวชขึ้นมาล่ะชินแล้วบวชขึ้นมาล่ะအဲ့ဒါလို့ဆင်းရဲတဲ့ဘဝဖြစ်ပြီးဖြစ်냐တာလဲဒကာဒကမတွေကဆင်းရဲလို့ဖြစ်လာလားချမ်းသာလို့ဖြစ်လာလားအမြင်လေးတွေမမှားဘူးလားမှားနေလားဘယ်သူရဲ့လက်ချက်ပါလိမ့်အဝိဇ္ဇာရဲ့လက်ချက်ပဲနော်ဟောဒီလိုဆိုတော့ဝိဇ္ဇာကိုရမိမိတို့ရဲ့တန်တမာဖုံးလဲနေတဲ့ကလပ်ပါလို့ဘလောက်ပဲအယောတိစ္ဆာတရားနှစ်ပါးနဲ့တွေ့ပြီးဖုံးတဲ့ဒကာဒကမတွေကအယောတိစ္ဆာလို့ဖြစ်လာလားအမြတ်တိစ္ဆာလို့ဖြစ်လာလားအဲ့လိုအယောတိစ္ဆာတရားနှစ်ပါးကိုမြတ်တိစ္ဆာလို့ဆင်းနေတဲ့ကလပ်ပါလို့ဟောဒီမေတ္တာတိစ္ဆာနဲ့နိရဒတိစ္ဆာပေါ်ခွင့်ရပါမှာ။ဒါတော့မှပေါ်ခွင့်မရဘူးနော်။ဘယ်လိုကလည်းပြားပေးထားတာတော့အဝိဇ္ဇာကလည်းပြားပေးထားတာဒီလိုမလား။အော်မိမိကနေပြီးတော့ဒီဘဝမှာနည်းနည်းလေးဆင်းရဲတယ်ပြောကြပါစို့နော်။အဲ့လိုဆင်းရဲတဲ့အခါကျတော့ဆင်းရဲမှုတန်ခံနိုင်မလားမခံနိုင်ဘူးလား။မခံနိုင်ဘူး။အဲ့လိုမခံနိုင်တဲ့အခါကျတော့အော်ငါတို့ဘဝတည်းဆင်းရဲတာပဲ။သူများတွေနဲ့ရှင်းပြလိုက်ရင်ပေါ့လေနော်ငါတို့ဘဝတည်းဆင်းရဲတာပဲဒီသောကယရဏအနေနဲ့ပြည့်မယ်ဆိုရင်ငါတို့ဘဝတည်းချိုးတဲ့တာပဲအဲဒီတော့ဆင်းရဲတဲ့အခါကျတော့ကိုယ့်ဘဝကလေးကိုဒုက္ခလို့မထင်ဘူးလားထင်လားဒုက္ခလို့ထင်နေထင်ရတော့လည်းပဲသစ္စာခိုက်တဲ့ဒုက္ခတော့ဟုတ်ရဲ့လားသစ္စာတဲ့ဒုက္ခတော့မဟုတ်ဘူးနော်တမန်ရိုးရိုးသိတဲ့အတိဒုက္ခနော်အဲဒီတော့ရိုးရိုးသိတဲ့အတိဒုက္ခတရားလေးနဲ့ကိုယ့်ဘဝကလေးကိုမကျင်မနှက်နဲ့ဒုက္ခလို့မထင်ဘူးလားထင်နေလားအဲ့လိုဖြစ်တဲ့ဒုက္ခအဲ့လိုဖြစ်တဲ့အမြင်ထဲမှာဒကာဒမတွေစဉ်းစားကြည့်စမ်းဉာဏ်နဲ့ဒုက္ခလို့ဖြစ်နေတာလားတိတ်ဉာဏ်နဲ့ဖြစ်နေတာလားဒေါသနဲ့ဖြစ်နေတာလားဒေါသတရားကမကျင်မနှက်ဖြစ်တဲ့ဘောကိုဒေါသလို့ပြောတာမလားဟောသူများတွေကချမ်းသာနေတဲ့ဘောကမချမ်းသာဘူးကိုယ့်ဘဝကိုကျင်နေတာလားမကျင်နေဘူးလားအဲ့လိုမကျင်နေတာကတခြားလားဒေါသတရားလားသူများတွေဆိုနေတန်းတယ်တော့မလို့မတန်းနိုင်ဘူးကိုယ့်ဘဝကိုကျင်နေတာလားမကျင်နေဘူးလားအဲ့လိုမကျင့်တတ်တာဘလို့ရဲ့သဘောပါလေဒေါသရဲ့သဘောနော်အော်သူတို့ဘဝလေးတွေသင်ပြလိုက်တာသားနဲ့သမီးနဲ့ဆင်းနေမျိုးနဲ့ဇနီးနဲ့သင်ပေါ်နဲ့ဒါတို့မှအဲ့လိုသင်မပြဘူးတေခဲစုံရဲကိုယ်နေရတယ်စသည်ဖြင့်အဲ့လိုသိရပြန်တယ်လေကိုယ်ဘဝကလေးကိုကျင့်တတ်လားမကျင့်တတ်ဘူးလားအဲ့လိုမကျင့်တတ်တာဒီဘလို့ရဲ့သဘောပါလေဒေါသရဲ့သဘောအော်ဒီလိုဆိုတော့ကိုယ်ဘဝကလေးကိုဒုက္ခလို့တော့ထင်လိုက်ပါရဲ့ဟုတ်တယ်မလားကိုယ်ဘဝကလေးကိုဒုက္ခလို့တော့မထင်ဘူးလားထင်လားသင်မြင်ရတာလေဒကာဓမ္မတွေကဉာဏ်နဲ့ထင်တာဒေါသနဲ့ထင်နေတာလားဒေါသနဲ့ထင်နေတာမလားဉာဏ်နဲ့ထင်မှဒုက္ခအစ်စ်သစ္စာကိုမြင်နေခေါ်တယ်နော်ဒီလိုမှမဟုတ်ဘဲနဲ့ဒေါသနဲ့ထင်နေတဲ့မြတ်တလပ်ပန်လုံးတကယ်ဒုက္ခသစ္စာအစ်စ်မြင်နေပြောပါမလားပြောလို့မရဘူးနော်ဒီအဲ့ဒီလိုမကျင်မနှံ့မှုလေးတွေနဲ့ကိုယ့်ရဲ့ဒုက္ခကိုယ့်ရဲ့ခန္ဓာကိုယ့်ရဲ့ဘဝကိုယ့်ရဲ့ရှင်လေးတွေကိုဒကာဓမ္မတွေကမကျင်မနှက်တွေဖြစ်တဲ့အခါကျတော့သူများမျိုးတို့စားရအောင်ငါတို့ကုတုလေးတွေလည်းအုံးမတောင်းမယ်အတွေ့လေးတွေမဝင်ဘူးလားဝင်လားသူများမျိုးတို့တောင်းတဲ့ဆန်းနေအောင်သူများမျိုးတို့ပဲဟောတားနဲ့သမီးနဲ့ဇနီးနဲ့ဖင်မုန်းနဲ့ဆွေးနဲ့မျိုးနဲ့တင်းတင်းတဲတဲ့နေနေအောင်ငါတို့ဒီတိုင်းလိုလည်းမဖြစ်ဘူးကုတုလေးတွေပြောင်းမတောင်းမယ်မတွေ့ဘူးလားတွေ့လားကုတုလေးတွေပြောင်းမတောင်းမယ်ဆိုတဲ့အတွေ့လေးတွေမှာကတခြားဘာပါလာတယ်လဲမလို့ရှိရင်သူများမျိုးတို့နေနိုင်အောင်မပါဘူးလားပါလားလားသူများနည်းတို့စားနေအောင်မပါဘူးလားပါလားလားသူများနည်းတို့ဟိုနေအောင်သူများနည်းတို့တားနဲ့သမီးနဲ့နေနေအောင်သူများနည်းတို့ဇနီးနဲ့ဆင်ပေါ်နဲ့နေနေအောင်ဆွေနဲ့မျိုးနဲ့နေနေအောင်တိုင်းနဲ့ကားနဲ့နေနေအောင်အဲ့ဒီတွေ့လေးတွေမပါဘူးလားပါလားအဲ့ဒီတွေ့လေးတွေကိုကတခြားဥသိနေတာလားလောဘဥသိနေတာလားဟောမကျင်တဲ့တုန်းကဒေါသဟုတ်တယ်မလားကိုယ့်ဘာကလေးကမကျင်တဲ့တုန်းကဘယ်လိုဥသိနေတော့ဒေါသဥသိနေတယ်ဟိုဟာလေးတောင်းတာတရားလေးတောင်းတာတောင်းတာကြတော့ဘယ်လိုသိနေတော့လောဘဥသိနေတယ်ဒီလိုမလားအဲ့ဒီဒေါသတွေအဲ့ဒီလောဘတွေဘာလို့ဖြစ်တယ်လဲမေးတဲ့အခါကျတော့ကိုယ်ရထားတဲ့ဘဝရဲ့အခြေအနေအမှန်ကိုမသိလို့ဘာလို့မသိလဲတော့ကိုယ်ရထားတဲ့ဘဝရဲ့အခြေအနေအမှန်ကိုသူသိသလားမသိဘူးလားအခြေအနေအမှန်ကိုသူမသိဘူးဟုတ်တယ်မလားအခြေအနေအမှန်ကဘာလဲဆိုရင်မိမိရဲ့နာမရှိတာကယုတ်တရားနတ်တရားအကြောင်းတရားကြောင့်အကျိုးတရားပေါ်တာအကြောင်းတရားကြောင့်ဗာတရားပေါ်တော့အကျိုးတရားတွေပေါ်နေတာမဟုတ်လား။ဟောစားရတယ်တောင်းရတယ်စားနေတယ်တောင်းနေတယ်ဆိုတာဟာလည်းပဲအကြောင်းတရားကြောင့်အကျိုးတရားပေါ်တာပဲ။ဟောသမီးမျိုးတွေမစားနိုင်ဘူးမတောင်းနိုင်ဘူးဆိုတာဟာလည်းပဲအကြောင်းတရားကြောင့် အကျိုးတရားပေါ်တာပဲဒီလိုမလားဟောသားတို့သမီးတွေနဲ့ဆင်းရဲဒါသားနဲ့တက်တက်ဟိုးနဲ့နိမ့်နေကြတာဟာလည်းပဲအကျောင်းတရားကြောင့်အကျိုးတရားပေါ်တာနော်ဟောသားကမရှိသမီးကမရှိဆင်းမရှိမျိုးမရှိဒီနေ့ခင်ဗျားစမပြေဆိုတဲ့ဘဝတွေမငြိမ်းချမ်းတဲ့နေထားကြလည်းပဲအကျောင်းတရားကြောင့်ပေါ်တဲ့အကျိုးတရားတွေပါပဲဟုတ်တယ်မလားအရာအလုံးတွေအကြောင်းကင်းပြီးတော့ဖြစ်တဲ့အရာလေရေလိုမျိုးရှိပါမလားအရာအလုံးဖြစ်တယ်လေဘာတရားကြောင့်ဖြစ်တဲ့အကျိုးတရားတွေတော့အကြောင်းတရားကြောင့်ဖြစ်တဲ့အကျိုးတရားတွေနော်အကြောင်းတရားကြောင့်ဖြစ်တဲ့အကျိုးတရားတွေပါပဲလို့ဒကာရမတွေကသဘောပေါက်သွားရင်တန်ခါရဲ့အကျိုးကိုမယုံကြည်ဘူးလားယုံကြည်ရရောက်လားတန်ခါရဲ့အကျိုးကိုယုံကြည်ရရောက်တယ်နော်တန်ခါရဲ့အကျိုးကိုယုံကြည်တဲ့သဘောဖြစ်တည်ခြင်းများတော့လည်းပဲအဲ့ဒီလောက်နဲ့တော့တကယ်အစ်မအမှန်သိတယ်လို့ပြောလို့မရသေးဘူးဟုတ်တယ်မလားအမှန်တခုတော့မတွေ့ဘူးလားတွေ့သွားလားအမှန်တခုတွေ့သွားတဲ့ပြလင်းတစ်ချက်မရဘူးလားရသွားလားအဲဒီတော့လင်းတစ်ချက်ရသွားတဲ့အချိန်မှာတကယ်တော့ဖြေလို့မရဘူးလားရသွားလားဒါပေမဲ့လို့လုံးဝအောင်လို့မှန်ကန်တဲ့အမှန်တရားတော့ဟုတ်သေးရဲ့လားလုံးဝအောင်လို့မှန်ကန်တဲ့အမှန်တရားကတော့မိမိရဲ့တဏ္ဍာမရှိတဲ့တရားကယုတ်တရားနဲ့နတ်တရားယုတ်တရားနဲ့တရားကျက်ပွားတော့ခန္ဓာ၅ပါးဖြစ်ပြီးပြတ်တတ်တဲ့တရားဖြစ်ပြီးပြတ်တဲ့တက်ပြတဲ့စာတို့ပေါ်လာတယ်ပြည့်ပြည့်လုံးလည်းမရငါပြည့်ပြည့်လုံးလည်းမရအကြောင်းတရားကပိုင်နေတယ်အကြောင်းတရားကပြည့်ပြည့်နေငါမတိုင်းငါမဆိုင်တဲ့အနတ္တတရားတွေအဲ့ဒါနဲ့သဘောပေါက်တဲ့အခါကျတော့မှအိစ္ဆာဒုက္ခအနတ္တလက္ခဏာရဲ့သုံးပါးဆင်းဖတ်ပြီးတော့မြင်လိုက်ပြီဆိုတော့မှမိမိရဲ့တဏ္ဍာမတရားဉာဏ်ရမလားဝိပဿနာဉာဏ်ရမလားအဲ့ဒါနဲ့ဝိပဿနာဉာဏ်လေးရထားပြီဆိုမိမိရဲ့တဏ္ဍာမဟောအနေဆိုးရပြန်တော့လည်းဗာဒိစ္စာတော့အနေချမ်းသာပြန်တော့လည်းဗာဒိစ္စာတော့ဒုက္ခသစ္စာပဲမလားဒီစေသာယရဏာတွေပေါင်းများပြန်တော့လဲဗာတိစ္ဆာတော့ဒီစေသာယရဏာတွေရှားပါးပြန်တော့လဲဗာတိစ္ဆာတော့ဟောမြရကမှာကိုယ်စိတ်တိုင်းကြသွားကျင်တာသွားလို့ရတယ်လာကျင်တာလာလို့ရတယ်လုံးကျင်တာလုံးလို့ရတယ်အဲ့ဒါအဲ့ဒီလိုအစကရရသိတည်နေတာကလည်းဗာတိစ္ဆာတော့ဟောတလုံးကျင်တာလုံးလို့မရသွားကျင်တာသွားလို့မရလာကျင်တာလာလို့မရအစကရရသိမပြေပါဘူးဆိုတာကလည်းဗာတိစ္ဆာတော့အော်ဒီလိုဆိုလို့ရှိရင်မိမိရတဲ့ဘဝမိမိရတဲ့ခန္ဓာမှာငါဖြစ်ချင်လို့လည်းမဖြစ်ရပါဘူးဆိုပြီးတော့အဲဒီမှာမြတ်ဒုက္ခသစ္စာလေးမြင်လိုက်တဲ့ပုဂ္ဂိုလ်ဆိုရင်ငါဖြစ်ချင်လို့မဖြစ်ရပါဘူးဆိုပြီးတော့မကြင်မနဲ့တဲ့ဒေါသပေါ်နိုင်ပါအောင်မလားမကြင်မနဲ့တဲ့ဒေါသပေါ်နေတာကအမှန်ပြေလို့လားမမြင်လို့လားအမှန်မြင်ထားတဲ့ပုဂ္ဂိုလ်တည်းကမကြင်မနဲ့ဒေါသပေါ်စရာအကြောင်းရှိသေးလားဟောမိမိရဲ့ဘဝသမပြေတော့ဟိုဟာလေးတောင်းတတရားလေးတောင်းတအဲဒီလိုတောင်းတတာလည်းတခြားသဘောလားတဏှာသဘောလားအဲ့ဒီကနာတဘောကလည်းတခြားကြောင့်လာတာလားအမှန်မမြင်လို့လာတာလားအမှန်မမြင်တဲ့အခါကျတော့အမှန်မမြင်လို့ကဖောက်ပြထားပြီဆိုမိမိရထားတဲ့ဘဝကလေးကိုမကျင်မနဲ့ဖြစ်မကျင်မနဲ့ဖြစ်တဲ့အခါကျတော့ဒီတဲ့ကောင်းတဲ့ဘဝကလေးမတောင်းတဘူးလားတောင်းတာလားအဲ့ဒီတောင်းတဲ့သမုဒိယသစ္စာလေးတွေမဖြစ်ဘူးလားဖြစ်လာမှာလားဒီအားလုံးထုံပြီးတော့ကြည့်လိုက်မယ်ဆိုရင်အဝိဇ္ဇာတရားရဲ့အဖောက်ကခံထားရပြီဆိုရင်ဒုက္ခသစ္စာနဲ့တွေ့နေရပြီမဲ့ဒုက္ခသစ္စာကိုဒုက္ခသစ္စာမှသိပါမလားသမုဒိယမိမိလောက်ထားတဲ့အကြောင်းတရားတွေဒီသမုဒိယသစ္စာတွေပါပဲလို့သမုဒိယသစ္စာတွေဖြစ်နေပါပြီနဲ့ဖြစ်နေပါရဲ့နဲ့ဟောငါလောက်တဲ့အကြောင်းတရားတွေဒီသမုဒိယသစ္စာပါပဲလို့တော့သိခွင့်ရရလားမရဘူးနော်အခုနပြောသလိုပေါ့လေဟောမိမိကနေပြီးတော့အစမပြေတော့အစပြေတာမတောင်းတာဘူးလားတောင်းတာလားအဲ့ဒါနဲ့တောင်းတဲ့အခါကျတော့တောင်းတာရောတောင်းတာတာလားခေါင်းလို့ကဓမ္မတွေကကုသိုလ်တရားလေးတွေကမပြေဘူးလားပြေတာငါတို့ဒီဘဝမှာဆင်းရဲနေရတယ်ဆင်းရဲတာပဲချမ်းသာအောင်ကုသိုလ်လုပ်လိုက်အောင်ပဲဟုတ်တယ်မလားနေရတယ်ဆင်းရဲတာပဲချမ်းသာအောင်ဘာလို့ဟုတ်ပါလဲဟောငါတို့ဒီဘဝမှာဝိညာဉ်စားရတာဆင်းနေပြီပဲအဆင်ပြေအောင်ဘာလို့မလဲကုသိုလ်လေးပြုလုပ်လိုက်အောင်ပဲငါတို့ဒီဘဝမှာနေရတာချမ်းသာရည်တွေမပြည့်စုံဘူးချမ်းသာရည်တွေပြည့်စုံဘာလို့လိုက်အောင်မလဲကုသိုလ်လေးပြုလုပ်လိုက်အောင်ပဲဟောငါတို့ဒီဘဝမှာနေရတာစိတ်သွားတဲ့ကိုမပါဘူးကိုချစ်ချင်တာမဖြစ်ရဘူးစိတ်သွားတဲ့ကိုပါအောင်ကိုဖြစ်ချင်တာလေးပြည့်အောင်ကုသိုလ်လေးလုပ်လိုက်အောင်ပဲဟုတ်တယ်မလားအဲ့ဒီလိုခန္ဓာကလေးတွေနဲ့ကုသိုလ်ကမကြည့်ကြဘူးလားကြည့်ကြလားအဲ့ဒီလိုကြည့်တဲ့အခါကျတော့ဒကာဓမ္မတွေကတော့ဖြေနေတာပေါ့ဟောငါတို့ဒီလိုကြည့်လို့တဲ့ကုသိုလ်ကောင်းမှုဒီဒီကုသိုလ်ကောင်းမှုကလေးပြည့်လို့လိုက်ရခြင်းကြောင့်ငါတို့ဘဝချမ်းသာသွားမယ်မတွေ့ဘူးလားတွေ့လို့လားငါတို့ဘဝလက်ရှိနေကြတဲ့ဘဝကနေချမ်းသာတဲ့ဘဝရောက်ကိုရောက်တော့မှဘာကြည့်လို့လဲဆိုတော့ငါတို့ကုသိုလ်တွေပြုထားလို့မတွေ့ဘူးလားတွေ့လို့လားအဲ့ဒီကုသိုလ်တရားကငါတို့ကိုကယ်တင်လိုက်မယ်ဆင်းရဲတဲ့ဘဝကနေချမ်းသာတဲ့ဘဝရောက်အောင်ကယ်တင်လိုက်မယ်အော်ငါတို့ရဲ့သင်္ကြန်တစ်ခါတည်းအမဲကနေပြည့်ပြည့်အောင်ကြောင်းပလိုက်မဲ့ကုသိုလ်ပဲဆိုပြီးတော့အဲ့ဒီကုသိုလ်တရားအာမကိုဘူးလားအာကိုလားအာကိုပဲအာကိုညာတော့လည်းပဲအဲ့ဒီကုသိုလ်တရားရဲ့ကြောတော်နောက်ကကြည့်လိုက်တဲ့အခါကျတော့ဒေါသဆိုတဲ့မကျင်နှံ့မှုကမပါဘူးလား
လောဘဆိုတဲ့တောင်းတမှုတွေကမပါဘူးလားတကယ်ဒုက္ခစိတ်မှန်ကဒုက္ခစိတ်မှန်မှမသိအောင်ဖောက်ကွယ်ထားတဲ့ဝိဇ္ဇာကမပါဘူးလားဩဒါကငါပြုတာပဲငါသားတည်းပဲငါသမီးတည်းပဲဆိုတဲ့ငါတရားရာချမ်းမိမ့်မဆိုတဲ့ဆွဲနဲ့ဒိဋ္ဌိတရားတွေကမပါဘူးလားဩဒါကဒီကိုပြုလိုက်တဲ့ကုသိုလ်လေးကသင်ကျတဲ့ကုသိုလ်မှမဟုတ်ပဲသင်ကျတဲ့ကုသိုလ်ဟုတ်ရဲ့လားသင်ကျတဲ့ကုသိုလ်ဖြစ်ရင်တော်လေးတာပေါ့အခုပြောတဲ့ကုသိုလ်ကသင်ကျတဲ့ကုသိုလ်လားမသင်ကျတဲ့ကုသိုလ်လားအဖြစ်ထဲမှာအမဲတွေမရောဘူးလားရောနေတာလောဘတွေရောနေတယ်ဒေါသတွေရောနေတယ်မောဟတွေမရောဘူးလားရောနေလားဟိုတောင်းတာဒီတောင်းတာဒီပြုမယ်ဆိုလောဘရောတဲ့ကုသိုလ်ဟုတ်တယ်မလားကိုရတာတဲ့ဘဝကလေးမကျင်တတ်လို့ဒီတဲ့စဉ်းရင်းတဲ့ဘဝကိုရရပါလို့ဤမကျင်တတ်တာကြောင့်ခံပြီးတော့ပြုလို့တဲ့ကုသိုလ်ကြပြန်တော့လည်းပဲဒေါသတရားကလေးမရောဘူးလားရောလားကိုဘဝရှင်နေမှန်းကမှန်တဲ့မသိတဲ့မောဟတရားလေးရှိနေပြန်တော့လည်းပဲအဝိဇ္ဇာမရောဘူးလားရောနေလားသားတဲ့သမီးတဲ့ဇနီးတဲ့သမုတ်တဲ့ဆိုတော့ပုဂ္ဂိုလ်တ attva တဲ့ရင်မှန်းပြီးတော့ပြုလုပ်တဲ့ကုသိုလ်ကြပြန်တော့လည်းပဲဒိဋ္ဌိကိလေသာတွေမရောဘူးလားရောနေတာအချို့ထဲမှာဗာရောနေတော့အေးဒါဆိုလည်းမိမိကတော့ကိုယ်ပြုတဲ့ကုသိုလ်အဖြူလို့လည်းသိနေတာပဲမသိဘူးလားသိနေလားဒီကုသိုလ်ကမှငါ့ကိုကယ်တင်မှာဟုတ်တယ်မလားဒီကုသိုလ်ကမှငါ့ကိုကယ်တင်မှာညာဘဝကလေးကြောင်းတော့အောင်ဒီကုသိုလ်ကမှလုပ်ပေးမှာအာမကောဘူးလားအာကောလားဒီကုသိုလ်ကမှငါကိုချမ်းသာရအောင်ပို့ဆောင်ပေးမှမမျှော်လင့်ဘူးလားမျှော်လင့်တာ။အော်ဒီလိုဆိုတော့မိမိပြုလုပ်ထားတဲ့ကုသိုလ်လေးကိုဒကာဓမ္မတွေကတကယ်ချမ်းသာစိတ်ချမ်းသာမှပို့ပေးနိုင်တဲ့အင်မတန်ကြီးမြတ်တဲ့ကုသိုလ်လို့မထင်ဘူးလားထင်နေလား။အဲ့ဒီလိုကုသိုလ်ဆိုတော့ချမ်းသာကိုပေးနိုင်တဲ့ကုသိုလ်ဆိုတော့ဒကာဓမ္မတွေရဲ့စိတ်ထဲမှာထင်နေမှာပေါ့။အော်နိဗ္ဗာန်ဆိုတဲ့ချမ်းသာတော်မှပဲဒီကုသိုလ်ကရောက်စေချက်တာပဲ။မထင်ဘူးလားထင်နေလား။နိဗ္ဗာန်ကိုတဲ့ချမ်းသာတော်မှဒီကုသိုလ်ကပို့ဆောင်ပေးမှဟုတ်တယ်မလား။အဲ့ဒီလိုနဲ့စေတကတွေးပြီးတော့အာမရဘူးလားအာရနေလားတကယ်တော့ကြတဲ့တွေးကြည့်လိုက်သမ်းပါအဲ့ဒီကုသိုလ်ရဲ့နောက်မှာသတ္တဝါဥစဉ်နေတော့အဝိဇ္ဇာလည်းပါတယ်တဏှာလည်းပါတယ်ဒေါသလည်းပါတယ်ဒိဋ္ဌိကမပါဘူးလားပါလားအဲ့ဒီတရားအလုံးထဲမှာခြုံကြည့်လိုက်တဲ့အခါကျတော့အဝိဇ္ဇာနဲ့တဏှာဘယ်လိုလဲဘယ်လိုပါလဲအဝိဇ္ဇာကအမှန်မြင်လားမမြင်ဘူးလားတဏှာကတခြားလားတောင်းတတာလားအဝိဇ္ဇာကမှန်မမြင်ဘူးတဏှာကတောင်းတာကိုတောင်းတာဒီတောင်းတာကိုမျောဒီမျောမရှိဘူးလားရှိလားအေးအဲ့ဒါကြောင့်မလို့အားလုံးထောင်ပြီးတော့ကြည့်လိုက်တဲ့အခါကျတော့အဝိဇ္ဇာတရားရဲ့တဏှာတရားရဲ့ကိုမရှိဘူးလားသိနေလားအဝိဇ္ဇာတရားဒီတဏှာတရားနှစ်ပါးဦးသိနေမယ်ဆိုရင်မိမိကြည့်လိုက်တဲ့ကုသိုလ်ကံအဝိဇ္ဇာကြည့်စီရဘာဖြစ်မှာလဲသင်္ခါရဖြစ်မှာဘာဖြစ်မှာလဲသင်္ခါရတရားတွေမရှိဘူးလားရှိလားတောင်းတာလုံးလည်းသင်္ခါရပဲမကောင်းတာလုံးလည်းကလေးတွေသိနေတယ်လို့အဝိဇ္ဇာကိုသိအဝိဇ္ဇာကိုသိတော့တဏှာလည်းမပါဘူးလားပါလားအဲ့ဒီကဒကာဓမ္မတွေစဉ်းစားကြည့်ပါကိုယ်ကဒီကုသိုလ်လုပ်လိုက်တော့ဒီကုသိုလ်ကိုတကယ်ချမ်းသာစိတ်ချမ်းသာမှပေးစေတဲ့ကုသိုလ်လို့မထင်ဘူးလားထင်လားတကယ်ကိုလည်းမိမိဘဝချမ်းသာရအောင်ပို့ဆောင်ပေးနိုင်မယ်အမောအမြတ်ကုသိုလ်လို့မထင်ဘူးလားထင်လားအေးအဲ့ဒီလိုဆိုတော့တစ်ခါတစ်ခါကျတော့ကိုယ်ကဒီကုသိုလ်အပေါ်မှာဘလောက်ထိထင်လိုက်တယ်လဲဆိုရင်အော်ဒီကုသိုလ်ပြုတ်လောက်လိုက်ရှင်းတော့နိဗ္ဗာန်တော့ရောက်စေနိုင်တဲ့ကုသိုလ်ပဲလို့အဲ့လိုအထင်လေးတွေလည်းမရဘူးလားရောက်လားနိဗ္ဗာန်ရောက်စေနိုင်တဲ့ကုသိုလ်ဟောမောတရားဓမ္မတွေဘယ်လိုသုံးနိုင်မလဲဟောနိုင်မှာမလားဘာဖြစ်လို့လဲဆိုရင်အဲ့ဒီကုသိုလ်တော့ကဘယ်လိုတွေကြားတော့နောက်ကအားသေးနေတာလဲအဝိဇ္ဇာနဲ့တဏှာအဝိဇ္ဇာတဏှာတရားနှစ်ပါးနောက်ကနေပြီးတော့ရှင်းနေမယ်ဆိုရင်တော့ဒီကုသိုလ်တွေနိဗ္ဗာန်မရောက်မှသိကြတယ်ဟုတ်တယ်မလားအဲ့ဒါကြောင့်မလို့ဘာပြောချင်တာလဲဆိုရင်ကိုယ်ကကိုယ်ပြောတဲ့ကုသိုလ်ကိုကောင်းတဲ့ဆန္ဒကိုပေးစေတတ်တဲ့ကုသိုလ်လို့ထင်တယ်မထင်ဘူးလားထင်လားဒါပေမဲ့လည်းတကယ်တော့ကျတော့အဲဒီကုသိုလ်ကဆန္ဒပေးစေတတ်တာလားခန္ဓာဒုက္ခဆိုတဲ့ဆင်းရဲကိုပေးစေတတ်တာလားသင်္ခါရပစ္စယခန္ဓာ၅ပါးအကျိုးမပေးဘူးလားပေးမလားသင်္ခါရလေးဖြစ်သွားပြီဆိုရင်ပုံညာတိသင်္ခါရလေးပဲဖြစ်ဖြစ်အပုံညာတိသင်္ခါရလေးပဲဖြစ်ဖြစ်သင်္ခါရပစ္စယခန္ဓာဘယ်နှပါးရမှာလဲခန္ဓာဘယ်နှပါးရတော့ဆန္ဒနဲ့တွေ့မှာလားဆင်းရဲနဲ့တွေ့မှာလားကိုယ်ကခင်နေတာကကိုလို့တဲ့ကုသိုလ်ကိုချမ်းသာကြောင်းလို့ခင်နေ။ဘာလဲဆိုတော့တောကခင်နေတာကကိုလို့တဲ့ကုသိုလ်ကိုဘာလဲဆိုတော့ချမ်းသာကြောင်းလို့မထင်ဘူးလားထင်လား။တကယ်ဖြစ်နေတာကခင်ရဲ့ကြောင်း။ဟုတ်တယ်မလား။ကိုကခင်နေတာကဘာထင်တော့ချမ်းသာကြောင်း။တကယ်ရလာတာကတကယ်ဖြစ်နေတာကခင်ရဲ့ကြောင်း။အဲ့ဒီလိုကချမ်းသာကြောင်းဖြစ်တဲ့မဲ့ကေလို့ခင်လို့ခင်ရတယ်လေတကယ်မဲ့ကေစစ်ဟုတ်ရဲ့လား။တကယ်တော့ကျမ်းသာကြောင့်ဖြစ်နေတာလားဆင်းရဲကြောင့်ဖြစ်နေတာလားအဲ့ဒါကြောင့်မလို့ကျမ်းသာကြောင့်မဲ့ကျင်စမဲ့ကဒုစရလို့ဆင်းမဆင်းရတော့လည်းပဲဆင်းရဲကြောင့်ဖြစ်တဲ့သမုဒိယဒုစရလို့မတွေ့ဘူးလားဖြစ်နေလားအဲ့ဒါလည်းဘယ်လိုကဲဘယ်လိုရဲ့ဖောက်ကွယ်မှုကြောင့်ဖြစ်နေတာတော့ အဝိဇ္ဇာရဲ့ပုံကမှုကြောင့်ဖြစ်နေတာမဟုတ်လားဟောတကားတကားကြားပြန်တော့မိမိတို့မှာအတိတ်ကုသိုလ်ကံတွေပြည့်စုံလာတဲ့အခါမှာသူများနေလို့စားရနေနေဝေရနေနေသားနဲ့သမီးနဲ့ပြောနေတယ်အဲ့ဒါပဲပြန်နေတဲ့ချမ်းသာစိတ်လို့မထင်ဘူးလားထင်နေလားထင်နေတယ်နော်ချမ်းသာစိတ်လို့ထင်နေတဲ့အခါကျတော့ဩငါတို့ဘဝကျေချမ်းသာတာပဲလို့အတွေးတွေနေရာကိုလာရအောင်ညာတို့ဘဝကျေချမ်းသာတာပဲဆိုတော့ချမ်းသာတယ်ဆိုတာတခြားသဘောလားနိဗ္ဗာန်ရဲ့သဘောလားလေးပါရဘောကသူချင်းချင်းပြီးတော့ပြောလိုက်တာနော်ဆန်းလာလိုက်တာငါတို့ဘုရားဆန်းလာလိုက်တာအော်ငါတို့ရဲ့နေရထိုင်ရတဲ့ဘဝလေးသိပြလိုက်တာမပြောဘူးလားပြောလားအဲ့ဒါလည်းပြောတော့ကိုယ်ဘဝကလေးကိုတခြားလို့ပြောရလားဆန်းလာလို့ပြောလိုက်တာလားဆန်းလာလို့ပြောလိုက်တာကိုယ်ကကိုယ်ဘဝကလေးကိုတခြားလို့ပြောရလားနိဗ္ဗာန်လို့ပြောလိုက်တာလားအော်ဒါလေးကလောကနိဗ္ဗာန်ပဲဒီလိုမလားအဲ့ဒါလည်းများချင်းလို့မရဘူးလားရလားရပြီရများတော့လေကိုယ်ဘဝကလေးဒီခန္ဓာ၅ပါးနဲ့ဆက်နေတော့ဩနာတိလွတ်ပါမလားသုဘဒုက္ခဒိသာကိုလွတ်ပါမလားအဲ့ဒါလည်းမလွတ်ဘူးဆိုရင်အော်ဖြစ်ဖြစ်ပြတ်တဲ့သဘောတည်းဗာဒိသာတော်ချမ်းသာစေလားဆေးရခြင်းတရားလားသူကချမ်းသာခြင်းတရားဆိုတဲ့လူ့ကံတရားလို့ထင်နေပြများတော့လည်းပဲဒီလိုရတဲ့ခန္ဓာ၅ပါးကနိရဒိသာမှမဟုတ်ပဲဗာဒိသာရခါတာတော့ဒုက္ခဒိသာမရဘူးလားရခါလားအဲ့ဒီလိုအမြင်နဲ့ကမောက်ကမရှိအောင်ဘယ်လိုကနေဆယ်ပြားပေးခါတာတော့အမြင်နဲ့ကမောက်ကမဖြစ်ကုန်အောင်နော်ဒကာရမတွေရဲ့တန်တမဟုတ်လားလောကမှာဆင်းရဲတွေးကောင်းနိုင်တဲ့ဆင်းရဲပြဲလို့ဘလောက်ပဲရှိရှိပညာတရားတွေဘလောက်ပဲရှိရှိအဝိဇ္ဇာတရားကမိမိတို့ရဲ့တန်တမမိမိတို့ရဲ့မနောအရှိမှဖုံးလွှမ်းထားမယ်ဆိုလို့ရှိရင်ကိုယ်တွေးကောင်းမှန်းများတွေးခေါ်ရင်မှန်မလားမှားမလားအတွေးခေါ်တဲ့ကမောက်ကမတွေမရှိဘူးလားဖြစ်သွားလားအမြင်ကလေးတွေလည်းကမောက်ကမတွေမရှိဘူးလားဖြစ်သွားလားအဲဒီလိုအမြင်လေးတွေကမောက်ကမအတွေးခေါ်လေးတွေကမောက်ကမနဲ့နေခဲ့ရတာဒဂါရမတွေဘလောက်တော့ကြာခဲ့တယ်လဲမေးရင်တပံ္မရာလုံးနေခဲ့ရတာပဲဟုတ်တယ်မလားအခုမှဒီပုံစံနေရတာလားတပံ္မရာလုံးနေခဲ့တာလားတပံ္မရာလုံးဒီပုံစံနဲ့နေခဲ့ရတာเนาะအမြင်ကလေးတွေလေမှန်တဲ့အမြင်လေးတွေလားမှားတဲ့အမြင်လေးတွေလားဘဝတစ်ခုလေးရလာလဲချမ်းသာတယ်လို့ထင်လိုက်တကယ်ကချမ်းသာလားဆင်းရဲလားလက်ကမ်းကလေးတစ်ခုလောက်လိုက်ချမ်းသာကြောင်းလို့ထင်လိုက်တကယ်ကချမ်းသာကြောင်းလားဆင်းရဲကြောင်းလားဟောချမ်းသာလို့ဆိုနေထင်ရတယ်လို့ဆင်းရဲပါဆိုတော့ဆင်းရဲခြင်းကဘာတိစ္ဆာဆန္ဒကြောင့်လို့ထင်မြင်များတော့လည်းပဲဆင်းရဲကြောင့်ဖြစ်နေတဲ့အခါကျတော့ဆင်းရဲကြောင့်ကဘာတိစ္ဆာသမုဒိယတိစ္ဆာဘာတိစ္ဆာတော့ဒီလိုဆိုရင်တတ္တမရာလုံးမှာအဝိဇ္ဇာရဲ့လည်းပြားမှုခံရတဲ့ပုဂ္ဂိုလ်တွေတဏှာရဲ့ခိုင်းကျင်မှုခံရတဲ့ပုဂ္ဂိုလ်တွေဒီတိစ္ဆာဘယ်နှပါးနဲ့နေကြရတော့ဘာတိစ္ဆာနဲ့ဘာတိစ္ဆာပါလေတတ္တမရာလုံးကျင်လည်လာကြရတာလည်းပဲအဝိဇ္ဇာတရားနဲ့တဏှာတရားနှစ်ပါးကြောင့်မကျင်လည်ကြရဘူးလားကျင်လည်ကြရလားအဲ့ဒီကျင်လည်ကြရတဲ့တဏှာလုံးမှလည်းသစ္စာဘယ်နှပါးနဲ့နေကြရတာလဲဘာသစ္စာနဲ့ဘာသစ္စာပါလဲအဲ့ဒါကြောင့်မလို့လူကြီးထွက်လာတဲ့အခါကျတော့တဏှာလုံးကျင်လည်လာကြရတဲ့ကျင်လည်ကြရတဲ့တဏှာကျင်လည်ကြည့်ရကြောင်းရလက်တဲ့ကရှားပြပါဆိုရင်တရားဘယ်နှပါးသွားပြီးတော့ဘယ်တရားနဲ့ဘယ်တရားပါလဲအဝိဇ္ဇာတရားနဲ့တဏှာတရားနှစ်ပါးဒီလိုမလားအဲ့ဒီတည်းအဝိဇ္ဇာနဲ့အဲ့ဒီစန္ဒတရားနှစ်ပါးကိုဆရာတော်ခရီးကြီးကမူလနဗျာသစ္စာနဲ့ခု၄ခုအလွားလေသာကလေးတွေမဆက်ခဲ့ဘူးလားဆက်ခဲ့လားအဝိဇ္ဇာတဏဝသနာဒွေမူလနေဆိုတဲ့ပါဠိကိုကြည့်ပြီးတော့အဝိဇ္ဇာတရားတရားအဝိဇ္ဇာတရားနဲ့တဏတရားဒီနှစ်ပါးဒီသံဃာမှာရှင်းလေးရရှိရဲ့အကြောင်းရလက်သက်တဲ့ခံတရားနှစ်ပါးပါပဲလို့အဖြေလေးတွေမထဲဘူးလားထွက်လာလားအဲ့ဒီအဖြေလေးတွေထွက်လာလိုက်တဲ့အခါကျတော့အဲဝိဇ္ဇာတရားနဲ့တဏှာတရားနှစ်ပါးကိုသံသနာရှင်းလင်းပေးရတဲ့အကြောင်းရင်းလက်သက်တဲ့အခါမှာပဲလို့အဲဒီအပြင်လေးတွေဆက်တဲ့အခါကျတော့နောက်တစ်ဆင့်သုံးတာကြည့်လိုက်တဏှာလုံးမှာတစ္ဆာဘယ်နှပါးနဲ့နေကြရတော့ဘာတစ္ဆာနဲ့ဘာတစ္ဆာနေကြရတော့အော်ဒီလိုဆိုတော့တဏှာလုံးမှာနေကြရတဲ့တစ္ဆာတွေဘယ်နှပါးပါလဲအဲဒါကြောင့်မလို့တစ္ဆာနဲ့ခုနဲ့လည်းပဲတဏှာလုံးမှာမကျင်လည်ကြရဘူးလားကျင်လည်ကြရလားမူလနဲ့ကြာသေးတော့ကြောင်းတရားနှစ်ပါးကြောင့်လည်းတဏှာမကျင်လည်ကြရဘူးလားကျင်လည်ကြရသစ္စာတရားနှစ်ပါးနဲ့လည်းကျင့်လည်ရတာပဲမူလမဇ္ဈိမလည်းပဲကျင့်လည်ရတာပဲအဲ့ဒါဘယ်လိုရလဲချက်တော့မင်းရင်အဝိဇ္ဇာရဲ့လက်ချက်ဟောဒီလိုတဲ့ဒကာဓမ္မတွေကမူလမဇ္ဈိမနဲ့လည်းဒီကုသိုလ်တန်ခါမကျင့်လည်ကျင့်တော့ပါဘူးခင်ဗျာဟုတ်တယ်မလားသစ္စာနဲ့ခုနဲ့လည်းမကျင့်လည်ကျင့်တော့ပါဘူးခင်ဗျာသစ္စာနဲ့ခုနဲ့မကျင့်လည်ကျင့်တော့ဘူးဆိုရင်မိမိတို့ရဲ့တဏ္ဍာမအရိသစ္စာနဲ့ခုကိုပယ်သန့်နိုင်တဲ့အကြောင်းတရားကိုဒီစားလားမဂ္ဂသစ္စာလားဒီမူလတရားမူလတရားနှစ်ပါးနဲ့မကျင့်လည်ကျင့်ပါဘူးဆိုရင်လည်းပဲအဲ့ဒီမူလတရားနှစ်ပါးကိုပယ်ပတ်နိုင်တဲ့သစ္စာကလည်းတခြားလားမဲ့ကွင်တရားလားဟောဒီလိုဆိုတော့ဘုန်းကြီးတွေဓမ္မတွေကတဏ္ဍာမအာကိုရာစိတ်ကလေးတွေမတွေ့ရဘူးလားတွေ့ရလား အာဂုယစိတ်ကဘယ်လိုပါလဲအာဂုယစိတ်ကဘယ်လိုတော့အဲ့ဒီမဂ္ဂတရားတွေကြားလာအမှန်မြင်တဲ့တရားလားအဲ့ဒီအမှန်မြင်တဲ့တရားလို့မိမိရဲ့တဏ္ဍာမှာနည်းနည်းလေးပေါ်လာရင်မှန်မြင်တဲ့ဝိဇ္ဇာနည်းနည်းရောက်သွားမှာပဲမရောဘူးလားရောလားသောတာပတိမဂ္ဂလေးရောက်သွားတယ်အမှန်မြင်တဲ့ဝိဇ္ဇာမရောဘူးလားရောသွားလားလေးဘုံပေါ်ရင်တဘုံရောက်သွားတယ်နော်လေးဘုံပေါ်တဘုံရောက်သွားတဲ့အတွက်အမှန်မြင်တဲ့ဝိဇ္ဇာလို့လေးဘုံပေါ်တဘုံရောက်သွားတဲ့အတွက်ဘဝတဏ္ဍာကျင်လည်မှုမှလည်းပဲလေးဘုံပေါ်တဘုံမရောဘူးလားရောက်သွားလားဘယ်တဏ္ဍာတွေရောက်သွားတယ်လဲဆိုအပေလေးပါးတဏ္ဍာရောက်သွားတယ်ဒီလိုမလားအပေလေးပါးတော့ဒုက္ခသစ္စာအပေလေးပါးတော့သမုဒိယသစ္စာအပေလေးပါးသိဟုလို့ဒုက္ခသစ္စာအပေလေးပါးရောက်စေတဲ့သမုဒိယသစ္စာလေးတွေမရောဘူးလားရောက်သွားလားသစ္စာကြောင့်လားမှန်နေတဲ့မဲ့ကဝင်လို့လားနောက်တစ်ခါသက္ကရာဂามိမဉ္ဇဉ်လေးနဲ့ရောက်သွားရင်သက္ကရာဂามိမဉ္ဇဉ်ဆိုတဲ့မှန်တရားကလေးနဲ့ဝင်လာပြီဆိုရင်အဝိဇ္ဇာနောက်ကတောင်းပေါ်တဲ့ကတဘောမရောဘူးလားရောက်သွားလားအဲ့ဒီရောက်သွားကြည့်ရအောင်အပေသံဃာရောက်စေတဲ့ကြိလေသာကတော့ဒီတိတိကျကျဒုက္ခကျင်းတတ်နိုင်တဲ့နေတာမရှိသေးဘူးနော်။နောက်ဆုံးတတိယမြောက်မဲကဘာမဲတော့အနာဂါမိမဲ။အနာဂါမိမဲကလေးမဲမိမိရဲ့တဏ္ဍာမှာရပ်သွားမယ်ဆိုရင်နောက်ထပ်အဝိဇ္ဇာရပုံဘယ်နှပုံကျလဲနှစ်ပုံ။အဲ့ဒီနှစ်ပုံလေးကတဘုံမရောဘူးလားရောပါလား။အဲ့ဒီတော့ရောက်လာတဲ့အခါကျတော့ကာမဘုံကိုရောက်သိတတ်တဲ့သမုဒိယသစ္စာကာမဘုံလို့တော့ဒုက္ခသစ္စာမရောဘူးလားရောပါလား။အပူတွေလေးပုံပေါ်သုံးပုံမရောဘူးလားရောပါလား။အဲ့ဒါပိုးရလေးပေါ့မောင်းတော့မောင်းရောက်သွားတယ်များအေးမိမိရဲ့တဏ္ဍမှာခြမ်းသာစိတ်ခြမ်းသာမှန်လေးတွေကလည်းပဲလေးပေါ့မောင်းတော့မောင်းမရဘူးလားရပါလားရပါတာပဲဒီလိုမလားနောက်ဆုံးမိမိရဲ့တဏ္ဍမှာအရဟတမေတ္တာသစ္စာတွေတော့ရတနဲ့ငယ်လို့ရပါမယ်ဆိုရင်ဟောဝိညာဉ်ကြတဲ့ကိလေသာမြင့်မပြတ်ဘူးလားပြတ်သွားလားအဲ့ဒါတော့ပြတ်သွားတယ်လို့ပြောနေတဲ့တောင်းကြဘောဒီကဒုက္ခသစ္စာကမြင့်မပြတ်ဘူးလားပြတ်သွားလားတောင်းကြဘောရောက်စေတဲ့သမုဒိယသစ္စာကမြင့်မပြတ်ဘူးလားပြတ်သွားလားသစ္စာကလေးကိုထောက်ပါတော့နှစ်ခုထောက်ပါတော့ဘာသစ္စာတွေဘာသစ္စာတွေထောက်ပါတော့သမုဒိယသစ္စာဒုက္ခသစ္စာဒီလိုမလားသောတာရကဝိဇ္ဇာအာကိုထားတော့ဘယ်သစ္စာတရားနှစ်ပါးနဲ့နေကြရတော့သမုဒိယသစ္စာဒုက္ခသစ္စာဒီတရားနှစ်ပါးနဲ့သတ္တန္တရာလုံးမနေကြရဘူးလားနေကြရတာအဝိဇ္ဇာကဖားခြင်းနဲ့တွေ့တယ်တဏှာကမိခြင်းနဲ့တွေ့တယ်ဟုတ်တယ်မလားသူရဲ့မိဘတရားနှစ်ပါးတွေ့တော့ဝိဇ္ဇာတရားနှစ်ပါးနဲ့သတ္တန္တရာလုံးအဖို့မပြည့်ကြရဘူးလားပြည့်ကြရလားဟောဒီလိုလေဒကာရမတွေကဉာဏ်လို့တော့မေတ္တာသစ္စာလို့ရောက်လာတဲ့အခါကျတော့အဝိဇ္ဇာတရားရှိသေးရလားမချောဘူးလားချောသွားလားတဏှာတရားတွေကရှိသေးရလားမချောဘူးလားချောသွားလားအဝိဇ္ဇာဆိုတဲ့ခါကိတဏှာဆိုတဲ့မိခင်ဒီနေရာမှာမိခင်ခါကိဆိုတဲ့တရားတွေဟောပြောင်းပြီးတော့ဉာဏ်ကိုမိခင်ခါကိအရာမှာစားထုတ်ပြီးတော့မထားဘူးလားထားလားသတ္တန္တရာလုံးတော့စားထုတ်ရတဲ့မိခင်ခါကိကဘယ်လိုတွေပါလဲအဝိဇ္ဇာနဲ့တဏှာဟောယနေ့မေဃသစ္စာလေးပွားများသုံးသပ်လိုက်တဲ့အခါကျတော့အဝိဇ္ဇာတဏှာဆိုတဲ့မိခင်ထားခြင်းအစားမွေးကမိခင်ထားခြင်းအစားကိုယ့်ရဲ့မိခင်ထားခြင်းစိတ်မတွေ့ရဘူးလားတွေ့ရလားကိုယ့်ရဲ့တကယ်အစိတ်မှန်သောမိခင်ထားခြင်းကဘယ်လိုပါလဲသံမေဃမေဃသစ္စာဘာလို့ခါပါလဲအဲဒီမေဃသစ္စာလေးရသွားတဲ့အခါကျတော့မှအစိတ်မှန်ဖြစ်တဲ့မေဃသစ္စာဆိုတဲ့မိခင်ထားခြင်းရဲ့လောင်းရောခေါလုံလိုက်ရတဲ့အခါမှာဟောနိရောဓသစ္စာဆိုတဲ့ဉာဏ်တည်းလေးကြည့်နေပါပါမခံစားရဘူးလားခံစားရလားအဲ့ဒါကြောင့်မလားဝိဇ္ဇာတဏှာဒီဒီကင်ထားခြင်းအစ်နဲ့တူတယ်ဘာနဲ့တူပါလဲမေဃသစ္စာကိုရပါတဲ့အခါကျတော့တခြားနဲ့တူတယ်လားမိခင်ထားခြင်းအစ်နဲ့တူတာလားအဲ့ဒါခေါင်းနဲ့တရားဓမ္မတွေလည်းပဲတပံမရာလုံးကမတွေ့ကြရတဲ့မိခင်ထားခြင်းအစ်ဒီလိုမေဃသစ္စာကိုပွားများလိုက်တဲ့အခါမှာသိဖို့မရဘူးလားရသွားလားအဲ့ဒါနဲ့ရသွားတဲ့အခါမှာဝန္တာပိတိချမ်းသာမှုတွေပြေဝမရဘူးလားရလားအဲ့ဒီဌာနမှုပြေဝရာဇိမှုတရားလားနိရောဓသစ္စာလားအဲ့ဒါကြောင့်ကိုယ့်ရဲ့တဏမှာဆယ်ရမယ့်အယောသစ္စာကဘယ်နှပါဘာသစ္စာတွေပါလဲစိုးစားရမယ့်အမြတ်သစ္စာကဘယ်နှပါဘာသစ္စာတွေပါလဲမေဃသစ္စာနဲ့နိရောဓသစ္စာအေးဒါကြောင့်မိမိရဲ့တဏမှာမေဃသစ္စာဆိုတဲ့အမှန်သစ္စာတရားရသွားကြမယ်ဆိုရင်နိရောဓသစ္စာဆိုတဲ့ချမ်းသာစိတ်ချမ်းသာမှန်ဧကံမောချတွေ့နိုင်ပါလိမ့်မယ်လို့ချမ်းသာကြောင့်လမ်းကောင်းကလေးကိုပြောပြပြီးတကလာအဲ့ဒီချမ်းသာကြောင့်လမ်းကောင်းအတိုင်းဆောင်ရောက်မှန်မှန်ဆောင်နိုင်တဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။ရောက်အောင်ဆောင်နိုင်ကြပြီးတော့လည်းပဲကိုယ်ချင်းသာကျင့်သိကျင့်ဆိုင်တဲ့ဒိဋ္ဌကအပေါင်းမှလူငယ်ပြီးတော့ချမ်းသာစိတ်ချမ်းသာမှန်နဲ့တွေ့နိုင်တဲ့ပုဂ္ဂိုလ်ရနိုင်တဲ့ပုဂ္ဂိုလ်ခံစားနိုင်တဲ့ပုဂ္ဂိုလ်များဖြစ်ကြပါစေလို့ဆုတောင်းရင်းနဲ့ဧတာရုတောင်းရင်ခေါ်တာတရားပွဲလေးကိုဆွလိုက်ပါတယ် ေကျမ်းမာချမ်းသာစွာဖြင့်မြတ်စွာဘုရားရှင်သာသနာတော်မြတ်ကြီးကိုနိလတဖွဲ့တင်နေအောင်ပြည့်စုံဆောင်ချောက်ထောက်ပံ့နိုင်သောသာသနာပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။